Welcome to the Voice of America in Burmese.
Wakmya, mingla wakmya. Voice of America and the Tasaku Kune, October 26th, Sene Minake season we go. American Pitons and Mudo, Washington DC Gani, Line 2 meter Nestle, Line 2 meter Lise, Line 2 meter Nazette Tigon in Asin Nidalo. Voice Facebook Samina. VOA Burmese News Garnet, Radio Tolin Jane, the Bini Pine You Nasin Nibarakmia. Tano Yem Toma, Dinimanaki Sisinego, Dawin Yu Dinsepi Mava.
Minglamanaki Makamia, Dinimina Pedrinigo, Dokimudene, Dino Jojo, Dinko Yamava. Syria Shipping on American Tapori, Yoni, Pipi, Yen and Runigo, Kawago, and Yatu Melu, Dawin Shudu of your body. EU Regani, Bidin Notoyam, and also Yaku, two people, EU Poland, the board we may, Jet D. Jamato Devo. American Congress, when you were to Domu Jani, the American of your body. Did the internet do the chasing is over, take down the new left via Macmia.
Tilo Titan and another in a P. NLD party in the Laman and Town say you got where John, don't touch at the Chogo, a gulu, Diamme. Can
only an agano, and a living name, Mavi. As well for you know, and a young other than a Tia and Oyali, Menezo, and Oyano, you know, and a little swap young point name.
Nemanang a cup of go to chew yet, don't touch Chedrigo. Three be nasty Yabame, Eddie now door. E. Lenaka Poga dinner, Pansy Dwagere, Plava did that ma, did that country, Tashes and a yaw, Piamelo did a pit in the rene. Don Korea got American tapa when he dread, Conjazi in a patapi, American at Don Korea soon you put a jaw, the rin some one at two, the chat to jar at the rinarigo, nasty yam up Chaparakmia. A good promise or no, send him in a pet, take down yawn it, did that rinning and the rinigo, could you jot in it, talking mute to God.
Syrian and Shibangani, American Tapo and Yazugu, Yodi Navy Pibi Malay, Jina Lunune, Jina Lungani Arigu, IS a Chamber Wari of Poyangani, Kago and Ida Tapo and Yagu, Tumi Melu, American Tawan Shiduri up your body. Jina Lunugu, ISIS Yangani Kawebu, Taya Azor, Didaga Tapo and Yagu, Tumi Elo Soni Varelu, American Gawi Mark Espaga, Tau Janima, Trinodigu, Biobi May, Dizzy Guru of Biobau. Professor Murama, Mia Atlantis, Sajopu, Nedune, Sunuari, Lubidano, Winnie Espaga, Lupurava. Syria, Shimia by Ma, American, two double went to Tonti Alago, Satabido. I asked a swing of Pugu, Bidan Chimuna, ye, American who's on a Jew and Moody State of IMP, Miapi, caught Syria Democratic Tapo SDF, Ne, Jebemia, Budelo, Sonuraba. I asked to attention right now, Sunday, you will begin Marama, if I get it now. American SDF Tapuria, Jenny did it, I asked you were a poor little Shelina.
ကောင်းပြန်မထောင်လာနိုင်အောင်တားဆီးကြတွေကိုလုပ်ခဲ့ကြပါတယ်ဒါပေမဲ့ဒီလအစောပိုင်းမှာတော့အမေရိကန်တပ်ဖွဲ့တွေကိုပြန်ရောက်သိမ်းဖို့သမ္မတတော်နဲ့ထရမ့်ကညွှန်ကြားခဲ့ပါတယ်အဲ့ဒီနောက်မှာတူရကီဆွေးရကအကြမ်းဖက်ဝါဒီတွေဖြစ်သူတို့သတ်မှတ်ထားတဲ့ကတ်လက်နက်ကင်တွေကိုအဲ့ဒီဒေသကနေရှင်းထုတ်ဖို့ဝင်တိုက်ခဲ့ပါတယ်2023ခုနှစ်အောက်တိုဘာလ၂ရက်နေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်ဒါဟာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်မှုတဲ့စုံစမ်းနေတဲ့ဒီမိုကရက်တစ်အတွက်အောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်လက်ရှိဥပဒေအရလွှတ်တော်နဲ့အချက်လက်တွေမျှဝေမှုကိုတရားရေးဌာနဒီအိုဂျီကတားမြစ်ထားတာဖြစ်ပြီးဒီလိုတားမြစ်တာဟာမှားကြောင်းဝါရှင်တန်ဒီစီတရားရင်ကျုပ်တရားသူကြီးကပြောပါတယ်ဖွဲ့စည်းပုံဥပဒေအရသမ ပြီးစုံစမ်းစရာမလိုအပ်တယ်လို့ဂျူရီလူကြီးတွေနဲ့အထူးစုံစမ်းမှုစီမှာထွက်ဆိုထားတဲ့တက်သေးတွေရဲ့တလွဲထွက်ဆိုမဲ့အန်ဒီယေကိုလည်းပူစရာမလိုတော့ဘူးလို့ဟာဝဲရဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မော်လာရဲ့စုံစမ်းမှုနဲ့ပတ်သက်ပြီးအောက်တိုဘာဒီမိုကရက်အမတ်တွေဟာဒီလအစောပိုင်းကြားနာပွဲမှာ FBI တက်သေးကိုမေးမြန်းထားတဲ့မိတူအချင်းချုပ်ပါဝင်တက်သေးအထောက်တာလုံလုံလောက်လောက်ရခဲ့ပြီးသားဖြစ်ကြောင်းကြားရေးဌာနရှိနေတွေကညှင်းချက်ထုတ်ထားပါတယ်။
အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနှုတ်ထွက်ရမယ်။နောက်ဆုံးသတ်မှတ်ထားတဲ့ရက်ကိုထပ်တိုးပေးဖို့ပြည်ထောင်ကပန်ကြားရာကိုသဘောတူလိုက်ပြီဖြစ်ပေမဲ့ဘယ်လောက်ကြာကြာရက်ထပ်တိုးပေးမယ်ဆိုတဲ့အပေါ်မှာတော့မဆုံးဖြတ်ကြရသေးပါဘူး။ EU ရဲ့ကြံဖွဲ့ဝင်28နိုင်ငံတောက်ကြနေကဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်မှာဆွေးနွေးကြပြီးတဲ့နောက်ရက်ထပ်တိုးပေးဖို့လိုတယ်ဆိုတာအပြည့်အဝသဘောတူညီချက်ရကြတယ်လို့အမည်မဖော်တဲ့ EU တာဝန်ရှိသူတူကပြောပါရတယ်။ Brexit နောက်ဆုံးသတ်မှတ်ရက်အောက်တိုဘာလ31ရက်နေ့ရောက်ဖို့သတင်းတစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲEU ဖွဲ့ဝင်နိုင်ငံတွေတွေ့ဆုံဆွေးနွေးပြီးသဘောတူကြတာပါတတိယအကြိမ်မြောက်ဘယ်လောက်ကြာကြာရက်ထပ်တိုးပေးရမယ်ဆိုတာ EU သံတမန်တွေဆွေးနွေးကြပေမဲ့ရက်သတ်မှတ်မယ်ဆိုရင်ပြည်ထောင်နိုင်ငံရဲ့အခြေအနေပေါ်လွှမ်းမိုးမှုရှိသွားနိုင်တာကိုစိုးရိမ်ကြတယ်လို့သံတမန်တွေကပြောပါတယ်ဒီသတင်းပတ်ကွန်ရက်တွေမှာ EU သံတမန်တွေဆက်ပြီးလုပ်ကင်ဆောင်ရွက်ကြမှာဖြစ်ပြီးနောက်သတင်းမှာဆော်ပိုင်းကြရင် Brussels မှာထပ်တွေ့ကြမယ်လို့အ မီမဖော်တဲ့တာဝန်ရှိသူကပြောပါတယ်ပြည်ထင်ကတော့အောက်တိုဘာလ30ရက်နေ့ကနေပြီးနောက်ထပ်3လထပ်တိုးပြီးဖို့ပန်ကြားထားပါတယ
်အာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ရက်အတွက်အမေရိကန်နဲ့တာလီဘန်တို့ကြားသဘောတူညီမှုညှိနှိုင်းညှိနှိုင်းဆွေးနွေးမှုတွေစောစောပြန်ပြီးဆဖို့ရုရှားတရုတ်နဲ့ပါကစ္စတန်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်အမေရိကန်နဲ့တာလီဘန်တို့ကြားနှစ်ရှည်ကြတဲ့ဆွေးနွေးမှုတွေလုပ်နေရကနေအာဖဂန်နစ္စတန်နိုင်ငံကဘူးမှာတာလီဘန်တို့ရဲ့တိုက်ခတ်မှုကြောင့်တည်ဆုံသူတွေထဲအမေရိကန်စစ်သားတူပါသွားတဲ့အတွက်ဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရမ့်ကစက်တင်ဘာလအစောပိုင်းမှာရုတ်တရက်ရက်ဆိုင်လိုက်တာပါတောက်ကြနေကတော့ရုရှားဆွေရကကမကထလုပ်ပြီးအာဖဂန်ဆိုင်အမေရိကန်ညှိနှိုင်းရေးမှူးချုပ်ဇာမီခါလီဇတ်နဲ့တူတရုတ်နဲ့ပါကစ္စတန်ကိုယ်စားလှယ်တွေကစစ်ဘေးရန်ခံနေရတဲ့အာဖဂန်နိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံရေးအရာရောတန်တမာရေးအရာပါရေရှည်ဖြည့်ထုတ်ဖို့အတွက်ပူးတွဲကြိုးစားတဲ့အနေနဲ့ပြန်လည်သုံးသပ်ခဲ့ကြတာပါအာဖဂန်ဆွေရရဲ့တာလီဘန်တို့ရဲ့ဆွေးနွေးပွဲတွေဖြစ်လာအောင်လမ်းကြောင်းပေါ်ဆောင်ပေးဖို့အမေရိကန်နဲ့တာလီဘန်တို့ကြားညှိနှိုင်းမှုလုပ်ငန်းစဉ်တွေပြန်ဆပြီးသဘောတူညီချက်ရအောင်လုပ်ရေးကိုရုရှားတရုတ်နဲ့ပါကစ္စတန်တို့ကထောက်ခံကြောင်းဆွေးနွေးပွဲအပြီးမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်ကနေစလီမနက်ဖက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးဆိုင်ရာပြည်ပဆုံတဲ့သဘောတူညီချက်တစ်ခုရဖို့လက်ရှိဆွေးနွေးနေတာမှာတိုးတက်မှုရထားပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေကတောက်ကြနေမှာပြောပါတယ်။သဘောတူညီချက်ရဲ့ကဏ္ဍတစ်ချို့ကိုနှစ်ဖက်အချောတက်လူနေပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာကုန်သွယ်ရေးစီမံစည်းကမ်းတွေကိုချိုးဖောက်မှုတွေပေါ်အမေရိကန်ဒုတိယမိုက်ပန့်စ်ကဝေဖန်ပြောဆိုပြီးနောက်တစ်ရက်မှာပဲနိုင်ငံကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးကြတာပါ။နိုင်ငံကြားဖြစ်နေတဲ့ကုန်သွယ်ရေးစုပွဲကိုအဆုံးသတ်နိုင်ရင်ဆက်ဆက်ညှိနှိုင်းနေကြတာနဲ့အမျှထရန့်အစိုးရအနေနဲ့လက်လျောမှုတချို့လုပ်ဖို့စံနှုန်းရှိတယ်လို့တော့ဒုသမတမိုက်ပန့်စ်ကပြောခဲ့ပါတယ်။ကုန်သွယ်ရေးစပွဲဖြစ်နေတာဒုတိယနှစ်ထဲဝင်လာပြီဖြစ်တာနဲ့မြောက်တရုတ်နဲ့အမေရိကန်ကြားတင်းမာမှုကတော့အရှိန်မြင့်နေဆဲဖြစ်ပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝပ်ရှရက်ကိုပန်ဂျပ်ပြည်နယ်လာဟိုတရားရုံးချုပ်ကတောက်ကြနေမှာအာမခံနဲ့လွှတ်ပေးလိုက်ပါတယ်။ဒါကြောင့်မစ္စတာရှရက်ဟာသူ့နေအိမ်မှာဖြစ်စေနိုင်ငံခြားမှာဖြစ်စေစိတ်ကူတမှုခံယူဖို့အတွက်လုပ်နိုင်မယ်လို့သူ့မိသားစုနဲ့သူ့ရှေ့နေကပြောပါတယ်။ဝန်ကြီးချုပ်ဟောင်းရှရက်ရဲ့ညီကိုတော်သူအတိုက်ခံပါကစ္စတန်မွတ်စလင်ဖွဲ့ချုပ်ပါတီခေါင်းဆောင်ရှဘပ်ရှရက်ရဲ့အတနာခံရှောက်ထားချက်ကိုကြားနာပြီးတရားရုံးကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုလိုအာမခံနဲ့လွှတ်ပေးလိုက်ပေမဲ့သူဟာလာမယ့်သတင်းပတ်တဲ့နောက်ထပ်ရှောက်လဲချက်အတွက်ကြားနာပွဲကိုတော့တက်ရမှာပါ။မစ္စတာရှရက်ရဲ့ကျမရဲ့အချင်းနေဆိုးလာတဲ့အတွက်သူ့ကိုတနင်္လာနေ့ကအချင်းတောင်ကနေလာဟုတ်ကအဆိုးအဆေးကိုအမြန်ခေါ်သွားခဲ့ရတာဖြစ်ပြီးအချင်းတောင်အာနာပိုင်ရဲ့ကြီးကြပ်မှုအောက်မှာခုထိနေနေရဆဲပါ။အသက်69နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဟာဝန်ကြီးချုပ်တက်တန်း3ချိန်ကိုတာဝန်ယူခဲ့တာဖြစ်ပြီးနှလုံးရောဂါဖြစ်ပွားတာအပြင်ကျန်းမာရေးအခြေအနေကလည်းတိတ်မကောင်းလာပါဘူး။လာမယ့်အင်္ဂါနေ့မှာတော့သူ့ပေါ်ဆွဲဆိုထားတဲ့အဂတိလိုက်စားမှုဆိုင်ရာနောက်ဆွဲချက်တစ်ခုအတွက်ကျန်းနာပွဲပြုလုပ်မှာပါ။
ကမ္ဘာ့ဝန်ကမျိုးကြီးတွေမှာဆန္ဒပြဖို့တွေဖြစ်နေတာနဲ့အများသက်ဆိုင်ရာလူမှုရေးပြဿနာတွေကိုနားထောင်ကြဖို့ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကနိုင်ငံကခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။လူမှုနဲ့နိုင်ငံရေးခေါင်းဆောင်တွေကြားယုံကြည်မှုပိုချဆင်းလာနေပြီးတော့အုပ်ချုပ်သူတွေနဲ့အုပ်ချုပ်ခံတွေကြားသက်ဆိုင်ရာအခွင့်အရေးနဲ့တာဝန်တွေပေါ်နားလည်လက်ခံထားတာကိုချိန်ချောင်းမှုမြင့်မားလာနေတယ်ဆိုတာသိသာနေပါတယ်လို့ဒွေမှုချုပ်ဂူဒရက်စ်ကသတင်းတော်တွေကိုတောက်ကြားနေမှာပြောပါတယ်။စီးပွားရေးပြဿနာတွေနိုင်ငံရေးတောင်းဆိုချက်တွေခွဲခြားဆက်ဆံမှုနဲ့အကျင့်ပြတ်ခြားဆောင်မှုတို့ဟာဆန္ဒပြဖို့တွေဖြစ်ရတဲ့ကိစ္စတချို့ဖြစ်တယ်လို့တွင်မှုချုပ်ကထောက်ပြပါတယ်။အားလုံးတို့လူဖြစ်တဲ့လူမှုရေးစီးပွားရေးနဲ့ဒဏ္ဍာမှုကြီးဆိုင်ရာစနစ်တွေရဲ့ပါဝင်ဒဏ်ထူညီများတဲ့ခင်ချင်းမျိုးလူလူကလိုချင်ပါတယ်။လူခွင့်ရေးကိုလေးစားလိုက်နာတဲ့မျိုးသူတို့လိုချင်ပြီးသူတို့ဘဝတွေပေါ်တည်အောင်မှုရှိတဲ့ဆုံးဖြတ်ချက်တွေချမှတ်တာမှာသူတို့သဘောထားကိုပြောဆိုခွင့်ရကြင်ကြပါတယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ်။ကမ္ဘာတိုက်ကြီးတိုင်းလူလူကနိုင်ငံတော်များများမှာဒီနှစ်တွင်ဆန္ဒပြဖို့တွေရှိလာတာပါ။ဟောင်ကောင်မှာဇွန်လကတည်းကစတဲ့ဆန္ဒပြဖို့တွေဆက်ဖြစ်နေစေပါမကြလေးခင်ကပဲချီလီနိုင်ငံမှာဆန္ဒပြဖို့တွေဖြစ်နေပြီးလေဘနွန်မှာလည်းပြီးခဲ့တဲ့သတင်းဘက်ကဆန္ဒပြဖို့တွေဖြစ်ပါတယ်။အီရတ်၊နီကရာဂွာ၊အက်ကွေဒေါ၊ဟေတီ၊ဟွန်ဒူရက်စ်နဲ့ဘိုလီးဗီးယား၊အာဖရိကမှာဆိုရင်မာလာဝီ၊ဇင်ဘာဘွေ၊ဂီနီ၊အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတွေမှာဆန္ဒပြဖို့တွေဖြစ်ပါတယ်။ဥရောပတိုက်ကပြင်သစ်ဒီတွေနဲ့စပိန်မှာဆန္ဒပြဖို့တွေဖြစ်ခဲ့ပြီးအမေရိကန်မှာတော့သမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်သူတွေရောထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပါဖြစ်ခဲ့ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာရောတောင်ပိုင်းမှာပါချက်သပရင်းတွေကစတင်တဲ့တော်မီဟာတောက်ကြနေမှာလဲဆက်ပြီးလောင်ကျွမ်းနေတဲ့အတွက်မိသက်သမားတွေအပြင်းထန်နှိမ့်တက်နေကြပါတယ်။မိသက်တပ်ဖွဲ့တွေဟာကယ်လီဖိုးနီးယားတောင်ပိုင်းဆန်ဒီယေဂိုမြို့နယ်နဲ့မိုင်30လောက်အကွာကရမိုနာမြို့နားမှာမိညွတ်မိတော့ကြီးတွေကိုနှိမ့်တက်နေရတယ်လို့မြောက်ပိုင်းလော့စ်အန်ဂျလစ်မှာတော့ ဒေတာကန်4000ကျော်ကိုဘေးလွယပြောင်းရွှေ့ပေးနေရပါတယ်။ချက်တပရင်းနေနေလေလောက်ကစင်တာကလာရီတာမြို့ပြင်မှာစတင်ခဲ့တဲ့တော်မီကစတူယန်မိုင်6မိုင်ခွဲလောက်ပြန့်သွားခဲ့ပြီးအဆောက်အုံပေါင်း1000ခွဲကျော်မိဘေးတင်မန်အန်ဒီယန်နဲ့ရင်ဆိုင်နေရပါတယ်။တောက်ကြနေမှာဆန်ဖာနီဒိုဗယ်လီဒေတာကအကြောင်းတွေအားလုံးကိုပိတ်ထားပါတယ်။မီးလောင်ကျောင်းမှုကမြောက်ပိုင်းကကယ်လီဖိုးနီးယားရဲ့ဝိုင်းထွက်ရာဒေတာဖြစ်တဲ့ဆိုနိုမာကောင်တီကိုထိခိုက်စေပါတယ်။ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကတော့ဆိုနိုမာနဲ့လော့စ်အိန်ဂျလစ်ကောင်တီနှစ်ခုလုံးအတွက်တောက်ကြနေမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ
်။စနေနေ့မနက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြတာပါ။အခုပထမဆုံးမြန်မာနိုင်ငံရေးဆက်သွယ်မေးမြန်းချက်ကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာရွေးကောက်ပွဲကိရီတွေအတိုင်းအပြည့်အဝအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပေမဲ့လည်း NLD ပါတီဟာလာမယ့်2020ရွေးကောက်ပွဲမှာနေရာအများစုအပြန်လည်အနိုင်ရချေရှိတယ်လို့မြန်မာနိုင်ငံရဲ့အကြက်ခတ်ပုဂ္ဂိုလ်တချို့ကသုံးသပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီရဲ့ဂျပန်ခီးစဉ်အတွင်း The Nikkei Asia Review သတင်းဌာနနဲ့ဆွေးနွေးဖြစ်ကြားချက်တွေထွက်ပေါ်လာပြီးအခုလိုသုံးသပ်လိုက်ကြတာလည်းဖြစ်ပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြပါမယ်ခင်
။ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ Nikkei Asian Review နဲ့ဖြေကြားချက်မှာဒေါန်ဆန်းစုကြည်ကလက်ရှိ NLD အစိုးရသတန်းတွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်နိုင်ပွဲမရှိသေးကြောင်းပြောကြားခဲ့တာပါ။2015ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလတုန်းကရွေးကောက်ပွဲအနိုင်ရခဲ့ရင် NLD ပါတီကဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအပါအဝင်အပြည့်အညံ့ညံ့ရေးကိစ္စတွေကိုလည်းအောင်မြင်အောင်လုပ်သွားမယ်လို့ကတိပေးခဲ့ပါတယ်။ဒီတော့ရွေးကောက်ပွဲကတိတွေအတိုင်းအပြည့်အဝအကောင့်ထဲဖွင့်နိုင်ခြင်းမရှိသေးတဲ့ NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲအလားအလာကောင်းနိုင်မှာပါလား။ဂျာမနီနိုင်ငံမှာနေထိုင်တဲ့ဘာလင်တက္ကသိုလ်အာရှရေးရာဌာနအငြင်းစားကတိကဥက္ကမောင်ဆိုရဲ့အမြင်ကိုကြည့်ရအောင်ပါ
။ကျွန်တော်မြင်တာကတော့ NLD ပဲနိုင်ဦးမှာပဲ။အစိုးရဖွဲ့ကြည့်ရင်တော့ NLD က52%ရခဲ့လို့ရရနိုင်မယ်အနည်းဆုံး။အဲ့လိုရလို့ရှိရင်တော့ NLD အစိုးရပြန်ဖွင့်နိုင်မယ်။ဒါကတော့50%ရခဲ့လို့မရခဲ့တော့အချိန်ရဆိုးမယ်ခင်မယ်။ဘယ်လိုခင်မလဲဆိုတော့အဲ့ဒါနိနေပြန်ဖြစ်နေတဲ့ဒီအကြံအဖွဲ့ပါတီကသူတို့က15ရက်နဲ့နှုတ်မရသူတို့အစိုးရဖွင့်နေတဲ့အချိန်ကြီးရှိတယ်။အဲ့ဒီကြလို့ရှိရင်သူတို့တိုင်းရင်းသားပါတီတွေခင်ဗျားတို့ကျွန်တော်တို့လာပေါင်းဖက်ဒရယ်ပြီးမယ်။အဲ့တော့အဲ့လိုသူတို့လှုပ်လက်လို့ရှိရင်သူတို့က50ရက်နဲ့နှုတ်ချင်းကျော်သွားနိုင်တယ်။ကျွန်တော်အဲ့လိုပဲမြင်တယ်
။မြန်မာပြည်သူလူထုအနေနဲ့ဒီမိုကရေစီမဆန်တဲ့ကန့်သတ်မှုများလွန်းတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုလားနေတာပါ။ဒါကိုပြင်ဆင်မယ်ဆိုတဲ့ NLD ပါတီကိုလည်းထောက်ခံမှုအပြည့်အဝပေးထားပေမဲ့2008ဖွဲ့စည်းပုံကို၌ကပြင်ဆင်ရခက်အောင်လုပ်ထားတာကြောင့်ပြည်သူတွေကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြားပါတီတွေတက်စားရင် NLD ကိုပြန်ပြီးမဲပေးဖို့များတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာရေးအကြက်ခတ်ပုဂ္ဂိုလ်ဒေါက်တာတင့်ဆွေဖြစ်ပါတယ
် NLD ကဖွဲ့စည်းပုံပြင်ဆင်ရေးဦးတည်ကြီးနဲ့သူဆိုတော့တက်လာတယ်တက်လာတော့မလုပ်ဘူးလားလို့မြင်3နှစ်လောက်အတွင်းကိုတည်တည်တာသာကျွန်တော်ချိန်လမ်းကြီးတစ်ခုရအောင်လုပ်ခဲ့တယ်။ဒီဘုတ်ရေးခဲ့တော့ကလည်းငါ့အဖေဖေဆိုက73ရက်ကြာအောင်ရေးခဲ့တာ။အဲဒီကအဲ့လိုမပြင်းနိုင်သေးတော့ဘယ်ပါတီကမှပြင်းနိုင်တယ်လို့ရှာလို့ရှိရင်ဒီတိုင်းတကယ်ရလက်ပြမှာမဟုတ်စစ်တပ်ကလည်းဒီဘုတ်တို့ကပိုတော့မှရတာလေးရမှုကျူးစားနေတယ်။တော့ဖွဲ့စည်းပုံမပြင်းနိုင်သေးလို့ဒီချက်ကြောင့်တော့အဲဒီလိုမဲလျှော့ပေးမလားဆိုတာကိုကျွန်တော်ကတန်တရားရှိပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းမှုအရာတိုင်းဒေသကြီးခုနှစ်ခုနဲ့တိုင်းသားတွေရှိတဲ့ပြည်နယ်ခုနှစ်ခုရှိနေတာပါ NLD ပါတီဟာကြီးမားဖြစ်တဲ့တိုင်းဒေသကြီးတွေမှာအများစုအနိုင်ရနိုင်ခြေရှိပေမဲ့တိုင်းသားဒေသတွေမှာပြဿနာတွေရှိခဲ့တာကြောင့်ပြည်နယ်တွေမှာအနိုင်ရဖို့အခက်အခဲလိမ့်မယ်လို့အငြင်းစားကတိကဥက္ကမောင်စိုးကရှင်းပြပါတယ
်ဟိုတိုင်းဒေသကြီးခုနှစ်ခုမှာတော့သူတို့အများစုနေနေမယ်ပြည်နယ်ခုနှစ်ခုမှာတော့မတခုမှမနိုင်မယ်မထင်ဘူးပြည်နယ်တွေမှာသူတို့အကုန်လုံးနာမည်ပြတ်ထားတယ်ရခိုင်နဲ့ဆိုတော့အကြီးကျယ်ပဲနာမည်ပြတ်တယ်ပြည်ရှမ်းနဲ့လည်းပြတ်တယ်။နောက်ကရင်နီခေါ်ကရားမှာလည်းဗိုလ်ချုပ်အောင်ဆန်းရွှေချူတို့တော့ပို့တဲ့ကိစ္စနဲ့လည်းပတ်သက်ပြီးကြီးကျယ်နာမည်ပြတ်နေတယ်။မွန်ပြည်နယ်မှာလည်းဒရားမှာဗိုလ်ချုပ်အောင်ဆန်းဒရားဆိုပြီးတင်နာမည်ပေးဖြစ်တယ်။သို့တော့အတိုင်းအတာပြည်နယ်ခုနှစ်ခုမှာနိုင်မို့အလားအလာမရှိဘူး
။ဂျပန်နီကေအေရှန်ရီဗျူးရဲ့မေးမြန်းချက်ထဲမှာ NLD အစိုးရလက်ထက်စီးပွားရေးပြုရင်ပြောင်းလဲမှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်ချက်ပေါ်ဒေါန်ဆန်းစုကြည်ကတော့ရေရှည်တည်တတ်မဲ့အပြောင်းလဲတွေလုပ်တဲ့အခါနှေးကွေးမှုတွေဖြစ်နိုင်တယ်လို့ဖြေကြားသွားတာပါ။ဒီလိုစီးပွားရေးနှေးကွေးမှုပေါ်ပြည်သူအများစုဖြစ်တဲ့တနေ့လို့တနေ့စားပြည်သူတွေကရွေးကောက်ပွဲမှာတုံ့ပြန်မှုကောင်းနိုင်ပါမလားဆိုတာကတော့တွေးစရာဖြစ်လာပါတယ်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ်
မြန်မာနိုင်ငံရဲ့စီးပွားရေးခြေလှမ်းကကျွန်တော်တို့လူရင်းပစ္စည်းတွေကအ နစ်တီကြပြီပေါ့။နောက်အရင်အမီးမှာဟိုခရိုနီလို့ပြောတဲ့ဒီဝိုင်းလုံမရှိဘူး။အရင်နေ့ဒီအကူမှာသူတို့လက်ထဲမှာရှိနေပြီတော့ပမာနိုင်ငံရဲ့ခြေပေါ်ကြီးက NLD လိမ့်နေမှနဲ့လောက်တာနဲ့တော့ပိုကောင်းလာမှာမဟုတ်ဘူးဆိုတာလေပေါ်ရင်းဆန်လာလေကြလို့မျိုးကြီးဆိုပါတယ်။သူကလည်းပဲလုံးနေခိုင်နေကြည့်လို့ရှင်တော့အဲဒီဟာခြေပေါ်ကြီးတုတ်တမှုနေကွေးထာကြောင့်2015နဲ့2020ဟာအကွာချာကြီးကွာချာမယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျ။
2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ6.8%ခန့်နှုန်းရှိပြီးအာဆီယံနိုင်ငံတွေထဲမှာတတိယမြောက်စီးပွားရေးပုံပြမှုအများဆုံးဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုပါတယ်။2008ဖွဲ့စည်းပုံအရမြန်မာနိုင်ငံမှာအာဏာရှိတဲ့အဖွဲ့အစည်းနှစ်ရပ်ဖြစ်နေတယ်လို့ဝေဖန်နေကြသလို NLD ပါတီဟာသူလှုပ်ချင်သလောက်ပြည်ပြောင်းလဲရေးတွေကိုစိတ်တိုင်းကျလှုပ်ခွင့်မရဘဲဖြစ်နေတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ။
ကရာရှင်များရှင်ရှင်းပြ2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွဲ့မှာလူထုအထွဲ့တာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူထုမျှော်လင့်ချက်တွေကိုဘယ်လောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုစလရီကိုအထွတ်ဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-932-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လင်းပေးနေကြဖြစ်ပါတယ်။တရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးဖို့တခါရဲဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးချင်းမီနယ်ကသတင်းတပုတ်ကိုဆက်လက်နှာဆင်ရပါမယ်။ဘလဝဒေတာမာဒီနဲ့တဲအေလနဲ့ကိုင်အဖွဲ့ကဒေတာခန့်တွေကိုမကြာခဏဖမ်းဆီးသွားခဲ့ပြီးအဲ့ဒီတဲက82ယောက်ပြန်မလွတ်သေးတဲ့အတွက်မြို့သားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ကိုအကြောင်းကြားထားတယ်လို့ချင်းမီနယ်ဝန်ကြီးကပြောပါရစေ။ချင်းမီနယ်အရပ်အဖွဲ့တစ်ခုဖြစ်တဲ့ခူမီချင်းမျိုးနယ်စုရေးအများရေးရပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ကတော့ AA ဘက်ကဖမ်းဆီးခေါ်ဆောင်ထားတဲ့အရပ်သား15ဦးထက်မနည်းရှိတယ်လို့အော်တိုဘာလ20ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီအကြောင်းအပြည့်စုံကို VOA သတင်းထောက်စုစုကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ
။ချင်းမျိုးနယ်ပလောဝါမြို့နယ်မှာ AA လက်နက်ကိုင်ဘက်ကဖမ်းဆီးခေါ်ဆောင်သွားခံရတဲ့အရပ်သား82ဦးစည်းရင်ဟာပြည်နယ်အစိုးရကပြောဆိုရတဲ့အရပ်ဘက်လူမှုအဖွဲ့တွေကထုတ်ပြန်တာနဲ့မှာကွာဟမှုရှိနေပေမဲ့ပြည်နယ်အစိုးရကတော့ရဲတပ်ဖွဲ့နဲ့မြို့နယ်ကအတီးပြူထားတဲ့စည်းရင်တွေဖြစ်တာကြောင့်တိကျတယ်လို့ဆိုပါတယ်။AA လက်နက်ကိုင်ဘက်ကဖမ်းဆီးခေါ်ဆောင်သွားသူတွေကိုအရင်ကပြန်လွှတ်ပေးတာမျိုးရှိပေမဲ့အခုခေါ်ဆောင်ခံရသူတွေဟာလာနေချီချနေပြီးဖြစ်တာကြောင့်ဒေသခံတွေအတွက်စိုးရိမ်နေရတဲ့အခြေအနေမှာရှိနေပြီလို့ချင်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဝန်ကြီးဦးစိုးထက်ကပြောပါတယ
်လူတို့ကတော့သူ့ဟာသူသွားလာနေကြမှာပဲလေဆိုတော့လုံခြုံရေးအရာတက်ကလည်းတောင်းဝန်ယူရဲရဲလည်းတောင်းဝန်ယူတဲ့အပိုင်းမှာအခုဒီ AA ကတော့ဒီလူတို့ကိုမကြမကြအဲ့လိုသူ့သဘောနဲ့သူကြိုက်တယ်လို့ခေါ်သွားမလွှတ်ဆိုတာမျိုးကမကောင်းဘူးတချို့ဟာကြတော့တေဆုံးပြောက်ဆုံးလည်းဖြစ်နိုင်တာပေါ့နော်တချို့ကလုံးဝအဆက်အသွယ်မရဘဲနဲ့ဒီတိုင်းပဲခေါ်တာလာနေချင်နေပြီဆိုတော့ဒါမျိုးတွေတော့မဖြစ်တဲ့ဘူးပေါ့ရရှိမှာလေကြာရင်နေမြန်မာကမအေးချမ်းတဲ့အပြင်ကိုဒါလူမျိုးရေးပြဿနာလေးပါရှိနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျအဲ့ဒါကြောင့်ဒီဟာမျိုးတစ်ဖက်သက်ဟိုလက်နက်ခံပြီးအနိုင်ကျင့်သလိုမျိုးခေါ်တာမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်ပြောလိုပါတယ်ခင်ဗျ
ချင်းပြည်နယ်ပလောဝဘက်မှာလက်နက်ကိုင်အဖွဲ့ AA တခုတည်းသာရှိတယ်လို့ဒေသခံတွေကဆိုပါတယ်ဒေသခံတွေကိုယ်တိုင်ကလည်းသူတို့ကိုဖမ်းဆီးခေါ်ဆောင်သွားသူတွေဟာ AA ဖြစ်ကြောင်းပြန်လည်လွတ်မြောက်လာသူတွေကပြောပေမဲ့ AA ဘက်ကတော့ငြင်းဆိုထားပါတယ်ဗမာစစ်တပ်ဘက်ကသူတို့စစ်ကြောင်းနဲ့တွေ့တဲ့သူတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့တာလကားတွေရှိခဲ့ပြီးအခုဖြစ်စဉ်မှာလည်းဗမာစစ်တပ်လက်ချက်သားဖြစ်တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါတယ်
ကျွန်တော်တို့ဘက်ကအဲ့လိုမျိုးချင်းချင်းထားတာကိုထားတာဘာမှမရှိဘူးသူတို့အဲ့ဒါကမှစစ်တပ်ဘက်ကပို့သွားတာပဲဖြစ်နေတယ်
AA ကဖမ်းဆီးခေါ်ဆောင်သွားသူတွေထဲမှာဒေသခံလင်မယား2ယောက်ကိုပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကပြန်လွှတ်ပေးခဲ့တယ်လို့ခူမီချင်းမျိုးနယ်စုများရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီ KACC ကဆိုပါတယ် အဲ့ဒီလင်မယားနှစ်ယောက်ဟာသူတို့ရွာပမာအေအေဘက်ကခြုံခိုတိုက်ခိုက်မှာကိုတည်သွားတာကြောင့်ယာယီထိမ့်သိမ်းခံခဲ့ရတာလို့ KACC ဥက္ကဋ္ဌဦးကျော်ငင်းကပြောပါတယ်
ကျွန်တော်တို့ကသူတို့ကိုလေးမပြေရနှခတဲ့ခုတို့ပဲပြန်လှုပ်ပြေးပြေးကျွန်တော်ကတောင်းဆိုတာပါသူတို့မှအပြစ်မရှိဘဲနဲ့ဘာမှမလုပ်ဘဲနဲ့ပြန်လှုပ်ပြေးပါဆိုတာကျွန်တော်ကတောင်းဆိုတာပ
ါတပ်မတော်နဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပလက်ဝါမြို့နယ်မှာနေရဲဆုံးခွာထွက်ပြေးနေရသူ၄000ကျော်ရှိနေပြီးဒီလိုနေမြေမငြိမ်မသက်ဖြစ်နေတဲ့အခြေအနေမျိုးမှာအခုလိုဒေသခံတွေကိုအေအေလက်နက်ကိုင်ကဖမ်းဆီးထိန်းသိမ်းတာတွေနဲ့စစ်တပ်ဘက်ကနေဝခပေးပြီးဒေသခံတွေကိုစစ်ခိုင်းမှုပြုနေတာတွေကိုအစိုးရတာဝန်ရှိသူတွေကူညီဆောင်ရွက်ပေးဖို့အရက်ဘက်အဖွဲ့တွေနဲ့ဒေသခံတွေကလှူလာနေကြပါတယ
်။ VOA မြန်မာပိုင်းသတင်းတောက်ဆွစုပြောပြသွားတာပါ။မြန်မာနိုင်ငံအနောက်မြောက်ပိုင်းချင်းပြည်နယ်ဘက်ကသတင်းပြီးမှာတော့မြန်မာနိုင်ငံရှိဘက်ထိုင်းနိုင်ငံအတွင်းကမြန်မာသတင်းတပုတ်ကိုလည်းနားဆင်ရပါမယ်။ထိုင်းနိုင်ငံရဲ့တရားမဝင်ခိုးဝင်ခဲ့တဲ့မြန်မာနိုင်ငံသား100ကျော်ကိုထိုင်းစစ်ရကကော့တောင်မြို့မှာမြန်မာအာဏာပိုင်ရဲ့လက်ထက်ပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်။သူတို့ဟာထိုင်းနိုင်ငံအတွင်းတရားမဝင်ခိုးဝင်မှုနဲ့ဖမ်းဆီးအဖြစ်ပေးခံရသူတွေဖြစ်ပြီးအခုလွတ်ရက်စစ်လို့လွတ်ပေးလိုက်တာဖြစ်ပါတယ်။အကြောင်းစုံကို VOA သတင်းတောင်မှအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကော့တောင်ရနောင်းလန်းကနေတရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေကဖမ်းဆီးစစ်ဆေးပြစ်ဒဏ်ပေးပြီးတဲ့နောက်မှာတော့အမျိုးသား90ဦးအမျိုးသမီး10ဦးနဲ့ကလေး2ဦးကိုရနောင်းကော့တောင်လန်းကနေမြန်မာနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်။ရှီပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ်
။သူတို့တွေကိုကျွန်တော်ပြည်ရတဲ့လောက်ကဒီမလေးရှမ်းနယ်စပ်ကိုဖျက်ချုပ်ကြမဲ့စစ်တပ်တွေကိုထိုင်းအာဏာပိုင်ကတွေ့ရှိတယ်လို့အဲ့ဒါကြွားစစ်ဆေးတဲ့စစ်ဆေးပြီးတဲ့ခါမှာဒီလူကလူတွေပေါ်ကြပြခေါ်လာတယ်ဆိုတော့သိရှိလိုက်တဲ့ခါမှာဒီမှာနိုင်ငံကြီးလက်ကျန်တဲ့ပြည်ကြောင့်ပြည့်ရတယ်။ဒါကြဟိုအထောက်ထားမဲ့ပြီပေါ့နော်။ဒီအဲ့ဒီလိုဟိုလက်သက်ထကြောဝင်ရောက်လာပြီးမှတရားမလို့ဆိုင်တဲ့ပုဂ္ဂိုလ်တွေရဲ့နောက်ခံအနာဘာညာလိုက်နံချက်ပြီးမှအထောက်ထားရှိရှိစစ်ကြည့်ကြပြီးအားလုံးပေါင်းစပ်ပြီးမှပြည်ကြောင့်ပြည့်ရတာပါ။
တချို့မြန်မာနိုင်ငံသားတွေဟာနေဆက်စစ်စေးရဲချုပ်တွေမှာပဲရက်ကြာကြာချုပ်နှောင်ခံထားရတာပါတချို့ကတော့လူကုန်ကူးမှုတွေနဲ့ပတ်သက်နေတာကြောင့်စစ်စေးမှုတွေခံနေရဆဲဖြစ်ပါတယ်2019ခုနှစ်ထဲမှာထိုင်းမလေးနေဆက်ကိုကော့တောင်ရနောင်းလန်းကနေခိုးဝင်လာသူလူ9000လောက်ကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါတယ်ရာခနန်းလောက်ကိုပဲပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ကော့တောင်ရနောင်းလန်းကနေလူကုန်ကူးသူတွေကထိုင်းမလေးနယ်စပ်အထိပို့ခဲ့ကြပြီမဲ့ထိုင်းမလေးနယ်စပ်မှာလူပွဲစားတွေကိုဇက်တိုက်ဖမ်းဆီးနေတဲ့အတွက်မြန်မာနိုင်ငံသားတွေကိုရာဘာတောတွေနဲ့တဘာဝတောတွေထဲမှာဆွန့်ပစ်သွားတာကြောင့်မြန်မာတွေအစာရေစာပြက်လက်ပြီးဖမ်းဆီးခံရမှုတွေကိုလည်းကြုံခဲ့ရတာပါအခုမြန်မာပြည်ဘက်ကိုပြန်လည်ပို့ဆောင်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့ကော့တောင်မြို့ဘရင်နာအမှတ်1စိတ်ကန်းဘော်ဒရာကနေမြို့နယ်ထွေထွေအုပ်ချုပ်ရေးမှုဦးစီးဌာနကတာဝန်ရှိသူတွေအလို့သမားညွှန်ကြားမှုဦးစီးဌာနကတာဝန်ရှိသူတွေလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကလွှဲပြောင်းလက်ခံခဲ့ပြီးလိုအပ်တဲ့စစ်ဆေးမှုတွေလုပ်ပြီးမှတော့တချို့ကိုနေရပြန်ပို့ပေးခဲ့ပါတယ်ရှင်
။ VOA သတင်းတောင်မအေးမာရဲ့သတင်းပေးပို့ချက်ပါ။ဆက်လက်ပြီးနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။တောင်ကိုရီးယားမှာချလာတဲ့အမေရိကန်တပ်ဖွဲ့ဝင်18000အထက်ကုန်ကျစရိတ်ကိုမျှဝေကြခံရေးဆွေးနွေးပွဲအသစ်တွေကိုအမေရိကန်နဲ့တောင်ကိုရီးယားတို့ဒီသတင်းပတ်အတွင်းလုပ်ဖို့ရှိပါတယ်။လက်ရှိသဘောတူညီချက်ကဒီနှစ်ကုန်မှာတက်တန်းကုန်တော့မှာဖြစ်ပြီးတောင်ကိုရီးယားဘက်ကလက်ရှိထက်ငါးဆတိုးပေးဖို့သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတယ်ဆိုတဲ့သတင်းလည်းထွက်ပေါ်နေပါတယ်။ထရမ့်ရဲ့တောင်းဆိုချက်ကြောင့်အမေရိကန်စံချီရေးတံပြန်စိုးကျိုးဖြစ်လာမှာတချို့ကစိုးရိမ်နေတဲ့အကြောင်းစိုးမျိုးတော်ကနေဘေဂါလိုပြပုတ်ထားတဲ့သတင်းလောကကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်တပ်ဖွဲ့ရဲ့ကုန်ကျစရိတ်တွေတောင်ကိုရီးယားကပိုထည့်ဝင်ဖို့သမ္မတဒေါ်နယ်ထရမ့်ပြောတာကိုအကန့်ကွက်တဲ့အနေနဲ့ဆိုးမျိုးတော်ကအမေရိကန်တန်အမတ်ရဲ့နေအိမ်ခြံဝင်းနဲ့တောင်ကိုရီးယားကျောင်းသားတွေအတင်းဝင်ပြီးဆန္ဒပြခဲ့ကြပါတယ်။တောင်ကိုရီးယားနဲ့တခြားမဟာမိတ်တွေဟာအမေရိကန်ပေါ်အမျက်ထုတ်နေတယ်လို့ထရမ့်ကပြောပါတယ်။လက်ရှိတောင်ကိုရီးယားကထည့်ဝင်နေတဲ့ပမာဏထက်၅ဆကျော်တိုးပြီးဖို့သမ္မတထရမ့်ကတောင်းဆိုထားတယ်ဆိုတဲ့ပေါ်အတော်များများကလွန်လွန်းတယ်ဆိုပြီးမြင်ကြတယ်လို့ဧလာသူရှင်ဘုံချူးကပြောပါတယ်။
다만미측이과도한방위비분담금을요구할때
아사투비부아메리칸가동코리아고마쇼란타옹소니메소인도다아대비못시부로뜻초가면라비아메리칸산진이어면디찌트와라나이지시바레
2000비루닛바이뉘가베동코리아마아메리칸산진예산나뱌외지리핏케바디레다바메디그니에체이마로아메리칸산진예드보다어면디떼찌못뜨야바우동코리아나이간다콘서베티브리요리베럴리바အမေရိကန်နဲ့မဟာမိတ်ဆက်ဆံရေးကိုကြဲကြဲပြန့်ပြန့်ထောက်ခံနေဆိုတာဒူးဒူးစစ်တမ်းတွေမှာတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီအတိုင်းအမြဲတမ်းရှိနေမယ်ဆိုတဲ့အာမဂန်ချက်မျိုးရှိထားတာတော့မဟုတ်ပါဘူး။ကုန်ကြစရိတ်မျှဝေကြခံရေးကိစ္စထရမ့်ကပိုတွန်းလာတာနဲ့အမျှ
တွေ့မြင်နေကြဆန္ဒပြပွဲမျိုးတွေပိုတွေ့လာရဖို့ရှိပါတယ်။ဆိုးမျိုးတော်တောင်ပဲ၄နာရီကြာဝေးတဲ့နေရာမှာအမေရိကန်ရဲ့အငင်းပွားပွဲဒုံခွင်ဒုံစနစ်ချထားတဲ့အပေါ်ကန့်ကွက်တဲ့ဒေသခံကြောင်သားတွေကလမ်းကိုလုံးဝပိတ်ပစ်ထားကြပါတယ်။ကုန်ကြစိတ်မြောက်ဝေကြခံရေးဆိုင်ရာအငင်းပွားမှုပေါ်မှာလည်းသူမကျေနပ်ဘူးလို့တကြွလို့ရှားသူခင်မြန်းကျဲကပြောပြီးမေးခွန်းထုတ်ပါတယ်
။지금 현재 요구하고 있는 금액이 너무 얼토당토 않기 때문에 주한미
군저는 아미아편 아메리칸 탑회를 고 타래 수수방 공자세이택 아메리칸 가 보ပြီးတော့တောင်းနေပါတယ်။ဒါကို당코리아가ဘယ်လိုလုပ်ပြီးလက်ခံနိုင်ပါလဲ
။ဒေသခံတို့ဖြစ်တဲ့ Il Jong Hee ရဲ့အမြင်ကပိုးပြီးတော့စိုးသွားနိုင်တဲ့အလားအလာကိုထင်ဟပ်နေပါတယ
်။ 방위비는 좀 더 근접할 수 있을지 모르지만
ထရပ်အနေနဲ့နောက်ဆုံးမှာတောင်ကိုရီးယားစီကနေပတ်စံပိုရသွားမယ်ဆိုရင်တော့မှသူဟာအမေရိကန်နဲ့တောင်ကိုရီးယားကြားကွဲသွားအောင်တတ်ရှူလိုက်တာပဲဖြစ်ပါလိမ့်မယ်
။ဒါဟာဖြင့်သမ္မတထရမ့်ကပိုးပူပြီးအရေးစွန်ရယူခြင်းနေတဲ့ရလဒ်တစ်ခုဖြစ်နေပုံရပါတယ်ခင်ဗျာ
။ကိုကျော်သိန်းတင်ပြသွားတာပါဆက်လက်ပြီးအမေရိကန်နိုင်ငံခြားရေးဆိုင်လာဆိုင်ရာသတင်းဆောင်မတဲ့ပုဂ္ဂိုလ်မတ်သိန်းကြီးတိုက်ကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်စတင်တာဝန်ထမ်းဆောင်ပြီးနောက်မှာတော့တခြားနိုင်ငံတွေအနေနဲ့အမေရိကန်ထံကအမျက်ထုတ်နေတာကိုခွင့်မပြုတော့ဘူးလို့ကြေညာခဲ့တာပါအမေရိကန်ရဲ့မဟာမိတ်တွေကအမေရိကန်အပေါ်အဆိုးရွားဆုံးလှုပ်ရက်တချို့လည်းရှိတယ်ဆိုပြီးသမ္မတထရန့်ကမကြခဏဆွတ်ဆွဲခဲ့တာပ
ါ For many years we're losing billions and billions with these countries
ဒီနိုင်ငံတွေနဲ့ဒေါ်လာသန်းထောင်ချီဆုံးရှုံးနေတာနှစ်ပေါင်းများစွာကြာခဲ့ပါပြီပုံမှန်လည်းပြောရလို့ရှိရင်ဒီနိုင်ငံတွေနဲ့မာမိတ်ဖြစ်ရတာကျွန်တော်တို့အတွက်တော့အစိုးရကစိုးစုံလို့ရပါပဲကျွန်တော်တို့ရဲ့မာမိတ်တွေကရန်သူတွေတဲ့တောင်မှကျွန်တော်တို့စီကနေအမျက်ထုတ်နေကြပါလေတစ်ချိန်ရောက်ရင်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးလူထုကိုရှင်းပြမှာပါ
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့ကုန်ကျစရိတ်အတွက်ဥရောပမဟာမိတ်တွေဘက်ကမျက်မျက်တတထဲ့ဝင်ကြက်ခံမှုမရှိဘူးလို့သမ္မတထရန့်ကဆွတ်ဆွဲခဲ့ပြီးအဖွဲ့ဝင်29နိုင်ငံပါစီးရီးမဟာမိတ်အဖွဲ့ကနေနှုတ်ထွက်မယ်ဆိုပြီးပြောဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်အများစုကတော့နေတိုးလိုအဖွဲ့အစည်းကတန်ဖိုးရှိတယ်လို့ပြောဆိုကြတဲ့အပြင်နိုင်ငံတကာရေးရာမှာအမေရိကန်ဘက်ကတက်တက်ကြွကြွနဲ့ဆက်လက်ပါဝင်ဆောက်ရွက်ဖို့လိုလားနေတဲ့အကြောင်းကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ရဲ့အမေရိကန်နိုင်ငံခြားရေးမူဝါဒနဲ့အမေရိကန်ပြည်သူအမြင်ဆိုင်ရာသူတေသနာစစ်တမ်းကဖော်ပြပါတယ်။ကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ရဲ့ဥက္ကဋ္ဌအီဘိုဒါလ်ဒါကအခုလိုပြောပါတယ
်။ Large majority of Americans continue to support the idea that
အမေရိကန်များစုထောက်ခံထားတဲ့အမေရိကန်နိုင်ငံခြားရေးမူဝါဒရဲ့အဓိကမန္တရီ၃ရပ်ဖြစ်တဲ့မဟာမိတ်ကုန်သွယ်ရေးဒီမိုကရေစီနဲ့လွတ်လပ်ခွင့်တို့ဟာကျွန်တော်တို့ရဲ့ရည်မှန်းချက်တွေပြည့်မီရေးအတွက်အခြေခံမူတွေဖြစ်ပြီးရည်ကြီးတဲ့ချက်ကတော့ကမ္ဘာမှာဒီကန္နာကြီး၃ရပ်လုံးကိုကာကွယ်ပေးထမ်းနိုင်ရေးအတွက်အမေရိကန်အနေနဲ့ဥဆောင်မှုအခန်းကဏ္ဍကိုရယူထားရမှာပ
ါအမေရိကန်ပြည်သူတွေရဲ့84ရာခိုင်နှုန်းကနေတိုးအဖွဲ့လိုစီးရီးမဟာမိတ်တွေကအမေရိကန်ကိုပိုပြီးဘေးကင်းလုံခြုံစေတယ်လို့ယုံကြည်ထားကြောင်းစစ်တမ်းကဖော်ပြပါတယ်တခြားနိုင်ငံတွေမှာအမေရိကန်အနေနဲ့စီးရီးအရာဆက်လက်ထားရှိဖို့ပြောဆိုသူကအမေရိကန်ပြည်သူအလုံးရဲ့ထက်ဝက်ရှိပြီးဒီလိုထားတာကပြည်ရင်းကအမေရိကန်နေအတွက်အကာအကွယ်ပေးရရောက်တယ်လို့ပြောပါတယ်။သမ္မတထရန့်ကိုထောက်ခံသူတွေကတော့ပြည်တွင်းရေးကိုသာပိုပြီးအယုံဆိုင်လို့တဲ့တီးသန့်တီးရှိရေးသမ္မတရဲ့မူဝါဒတွေကိုအခိုင်အမာရပ်တည်နေကြဆဲဖြစ်ပါတယ်။ကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ကပညာရှင်ဒီနာစမဲလ်ကအခုလိုပြောပါတယ
်။ The loudest part of the America of
သမ္မတထရန့်က American လူမလိုင်တွေနဲ့တက်ချွတ်လှုပ်ရှားသူတွေမှာအထူးအမြင်သာဆုံးကိစ္စကတော့သူတို့ကပိုးပြီးဩဇာရှိတယ်မီဒီယာနဲ့လူလူကြားမှာသူတို့ကပိုးပြီးနေရာရတယ်ဆိုတဲ့အပေါ်မှာယုံကြည်နေကြတဲ့အချက်ပဲဖြစ်ပါတယ
်မဟာမိတ်တွေအရေးမှာကြဲကြဲပြန့်ပြန့်ထောက်ခံထားပေမဲ့တခြားနိုင်ငံတကာရေးရာတွေမှာတော့အမေရိကန်တွေကြားကွဲပြားနေကြပါတယ် Center for a New American Security ကRichard Fountain ကအခုလိုပြောပါတယ
် So the three big issues in the report that
အစိုးရကလည်းမှတွေ့ရတဲ့သဘောထားကွဲပြားနေတဲ့ကိစ္စ၃ခုကရာသီဥတုပြောင်းလဲမှုလူဝင်မှုကြီးကြပ်ရေးနဲ့တရုတ်အရေးဖြစ်ပါတယ်ဒီကိစ္စတွေအပေါ်မှာ Republican တွေနဲ့ Democrat တွေကြားလုံးဝကွဲပြားနေတာတွေ့ရပါတယ
်လူငယ်လူရွယ်တွေကအမေရိကန်ရဲ့အကြီးဆုံးမဲဆန္ဒရှင်အုပ်စုဖြစ်လာတာနဲ့အတူပဲအပြောင်းလဲကြီးတွေကိုလည်းသုံးသပ်သူတွေကခန့်မှန်းထားကြပါတယ်အမေရိကန်ရဲ့နိုင်ငံတကာဆက်ဆံရေးကိစ္စကလာမယ့်2020ပြီးနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးကြမယ်အမေရိကန် အမေရိကန်ပြည်သူတွေအတွက်ဘယ်လောက်အရေးကြီးတယ်လဲဆိုတာကိုကဘာကစောင့်ကြည့်နေကြတယ်လို့လဲကျွမ်းကျင်သူတွေကပြောဆိုကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA တို့ရရှိမြခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်းကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA Facebook စာမျက်နှာ VOA Burmese News ကနေလည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါပြီအခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာနဲ့တူသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကဏ္ဍမှာလည်းအခုလိုကြားကြရမှာဖြစ်ပါတယ
်မခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တရားရဲ့အတ္တပေါ့သူကပြောတယ်မေကြီးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရင် option နဲ့အများရှိတယ်ပေါ့ဗျာ။ညာဘက်သူပြောရှာတယ်အဲ့နဲ့အမပထ
မမလေးရှားနိုင်ငံကနေ American ပြည်တော်စုကိုဒုက္ခသည်ကလေးငယ်ဖြစ်ရောက်ရှိလာတဲ့မတ်မြတ်သက်စုဟာဘာကြောင့် American စစ်သားတယောက်ဖြစ်ခံယူဖို့ဆုံးဖြတ်ခဲ့တာပါလဲ။ကြားခင်နားဆင်ကြရပါမယ်။ဒီလိုအစီအစဉ်တွေတဲကအရင်ဆုံးတော့ကမ္ဘာသတင်းဌာနမှရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မပြတ်မတ်ဤတန်စင်နဲ့အတူကောက်နှုတ်တင်ပြလိုပါရခင်ဗျာ။အောက်တိုဘာလ25ရက်နေ့ရက်စွဲနဲ့ bangkokpost.com မှာရေးသားထားတဲ့ရခိုင်အရေးကျူပတ်မှုကနေအာဆီယံလက်ဆောင်ဆိုတဲ့သတင်းဆောင်မကနေကောက်နှုတ်တင်ပြလိုပါရယ်။ပြီးခဲ့တဲ့ဇူလိုင်31ရက်နေ့ကအာဆီယံနိုင်ငံကြီးဝန်ကြီးတွေရခိုင်အရေးဆွေးနွေးပြီးတဲ့နောက်အဖွဲ့ဝင်နိုင်ငံတွေရဲ့သုံးသပ်ချက်မှာသဘောထားကွဲလွဲမှုတွေရှိနေတဲ့ဆိုပြီးအစာချီရေးသားထားပါရယ်။ရွန်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ကိုရောက်ပြီးနှစ်နှစ်အကြာဒီပြဿနာဖြေရှင်းရေးမှာအာဆီယံအဖွဲ့အနေနဲ့စီလျော်မှုရှိမရှိဆိုတဲ့မေးခွန်းကိုရင်ဆိုင်လာခဲ့ရပြီလို့ဆိုပါရယ်။ရခိုင်ရေးလူသားချင်းစာနာထောက်ထားမှုနဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေအာဆီယံအဖွဲ့ကပေးနေပေမဲ့လည်းပြဿနာဖြေရတဲ့အခြေခံအကြောင်းရင်းကိုအတိအမှတ်ပြုဖို့ကိုတော့တွန်းဆုတ်နေပါရယ်တဲ့။ပြီးခဲ့တဲ့ဝန်ကြီးအဆင့်အစည်းအဝေးကစပြီးအာဆီယံအဖွဲ့ဟာရခိုင်အကြက်တဲကနေလက်ရှောင်နေုံသာမကအဖွဲ့ကြီးရဲ့တစိတ်တဝါနဲ့ရှိမှုဟာလည်းရောပါလာနေတယ်လို့ဆိုပါရယ်။ဒါပေမဲ့အင်ဒိုနီးရှားနဲ့မလေးရှားတနိုင်ငံချင်းစီရဲ့ကြိုးပမ်းမှုတွေကတော့ထူးခြားတယ်လို့ဆိုပါရယ်။ရိုဂျာတွေကိုနှိပ်စက်တာလို့ပြင်းပြင်းထန်ထန်နှိပ်စက်တဲ့ကိစ္စမျိုးကိုဝေဖန်တာကိုဝန်ရောက်ဆွတ်ဖက်တယ်ဆိုတဲ့စကားရက်ကိုမသုံးသင့်တော့ကြောင်းမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကပြောတယ်လို့ကုလသမဂ္ဂညီလာခံမှာအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကလည်းမြန်မာနိုင်ငံအနေနဲ့ရိုဂျာတွေကိုစန့်ကျင်ခွဲခြားတဲ့ဥပဒေတွေကိုဖျက်သိမ်းသင့်တယ်လို့ဒုက္ခသည်တွေပြန်လာနိုင်မဲ့ကောင်းမွန်တဲ့အခြေအနေကိုဖန်တီးပေးဖို့နဲ့ပြည်မှုကျွလွန်တွေကိုတရားစီရေးဆိုတဲ့အချက်သုံးချက်ကိုတင်ပြခဲ့ပါတယ်ဒီချိန်ထဲမှာပဲ American Outlook တော်ကလည်းဗနာရေးဆိုင်ရာပိတ်ဆို့မှုတွေကိုလုပ်ဖို့ Burma Act ကိုလည်းပြဋ္ဌာန်းခဲ့တယ်လို့ Geneva ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာလည်းကမ်ဘီယာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ Convention Act ကနေပြည်သူဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကိုတိုင်ကြားဖို့ကိစ္စတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ကုလသမဂ္ဂစုံစမ်းရေးမှုတွေကမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေကိုပြစ်တင်ပြောဆိုခဲ့ကြတဲ့အကြောင်း Esprit ကမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့ကုမ္ပဏီတွေနဲ့အလုပ်လုပ်တာကိုရပ်ဆိုင်းခဲ့တယ်လို့ H&M နဲ့ Bestseller ကုမ္ပဏီတွေကလည်းသူတို့လုပ်ငန်းတွေကိုပြန်လည်သုံးသပ်မယ်လို့ဆိုပါတယ်။ပြီးခဲ့တဲ့3လကဖြစ်ခဲ့တဲ့ဒီအဖြစ်အပျက်တွေကိုကြည့်မယ်ဆိုရင်ရွန်ဂျာအရေးပြောက်ွက်မသွားသေးဘူးဆိုတာကိုပြသနေပါတယ်လို့ဆိုပါတယ်။ဒါကြောင့်ရခိုင်ရိုဟင်ဂျာရေးဟာအာဆီယံအတွက်အမဲစက်တစ်ခုဆက်ဖြစ်နေမှာဖြစ်တယ်လို့အဖွဲ့ပေါ်ယုံကြည်စိတ်ချရမှုတွေကလည်းရောပါလာစေနိုင်တယ်လို့ဆိုပါရယ်။ဒါပေမဲ့နိုဘလာ2ရက်ကနေ4ရက်ထိဘန်ကောက်မြို့မှာလုံမဲ့အာဆီယံထိပ်သီးအစည်းအဝေးဟာဒီကိစ္စပြန်လည်စဉ်းစားဖို့အခွင့်အရေးတရဖြစ်ကြောင်းအာဆီယံအဖွဲ့နဲ့မြန်မာအကြဆွေးနွေးပွဲတွေဟာလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ကိစ္စရပ်တွေထက်ပိုပြီးဆွေးနွေးလာတဲ့အကြောင်းလည်းရေးသားထားပါရယ်။ကိုဗီယာနိုင်းရဲ့အစီအကစားတဲမှာရခိုင်ရေးဖြစ်ရှင်ရေးလုံခြုံရေးလူခွေရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စသုံးခုစလုံးကိုတပြိုင်တည်းအချိန်ကြိုက်လှုပ်တင်တယ်လို့យေတာထားရမှာအစီအကစားပါတိုက်တွန်းချက်တွေကိုအကောင့်ထဲပေါ်ဖို့လွတ်လပ်တဲ့အဖွဲ့တစ်ခုကနေအစီအကစားကိုပြန်လည်သုံးသပ်မယ်ဆိုရင်ရှေ့လျှောက်ဆွေးနွေးဖို့အခြေခံအချက်တစ်ချက်ကိုရရှိမှာဖြစ်ကြောင်း
ရခိုင်ကလူများစုအနေနဲ့ငြိမ်းချမ်းပြီးတရားဝါပြောတဲ့အနာဂတ်ကိုလိုလားနေကြကြောင်းရေးသားထားပါတယ်။ဒီဆောင်မကိုမလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းတမ်ဆရီဆယက်ဟမစ်အယ်ဘာ၊ဒတ်ချ်တာမတ်ဂျီဟောင်း၊လတ်တီရှာဗန်ဒန်အဆူမ်၊ထိုင်းတာမတ်ဂျီဟောင်း၊ကုပ်ဆက်ချူတီကောနဲ့အင်ဒိုနီးရှားပမောကဒီနာဝစ်နူတို့ပူးတွဲရေးသားထားတာဖြစ်ပါတယ်ခင်ဗျာ
။ရိုဟင်ဂျာတွေနေရရင်ကိုပြန်လာဖို့အစင်းသိဖြစ်နေပြီလို့ပြောတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့လယ်ရီဂျာဂန်ကအောက်တိုဘာလ24ရက်နေ့တုန်းကရေးထားတာကို bangkokpost.com မှာဖတ်ရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာစေချင်တဲ့အကြောင်းနဲ့သူတို့ကိုလက်ခံဖို့ပြင်ဆင်ထားတယ်လို့လူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောတဲ့အကြောင်းကိုကရေးသားထားပါတယ်။အချိန်ချင်းမအောင်မြင်ဖြစ်နေတဲ့ပြည်လည်လက်ခံရေးစီစဉ်ပြန်ဆနိုင်ဖို့အတွက်ပြန်လာမယ်လို့သဘောတူထားတဲ့ဟိန္ဒူဘာသာဝင်ဒုက္ခသည်အယောက်400ကျော်ကိုဘင်္ဂလားဒေ့ရှ်အနေနဲ့ချက်ချင်းပြန်လွှတ်ပေးဖို့သူကတိုက်တွန်းထားတယ်ဆိုပြီးတော့ Bangkok Post သတင်းစာနဲ့တီးတန့်တွေ့ဆုံမေးမြန်းမှုအတွင်မှာပြောဆိုသွားတယ်လို့ဆိုပါတယ်မြန်မာဗတ်ချမ်းမှာရိုဟင်ဂျာတွေနေထိုင်ဖို့အဆင်သင့်မဖြစ်သေးတဲ့အခြေအနေတွေရှိနေတဲ့အကြောင်းမြန်မာအစိုးရကိုပညာရှင်တွေကပြစ်တင်ပြောဆိုနေတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်ပြန်လည်လက်ခံရေးအစီအစဉ်မဆနိုင်တဲ့အပေါ်မှာဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအပေါ်ပြစ်တင်ပါတယ်။လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒီလိုဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ရှိတ်ခါစီနာပြောဆိုချက်ကိုညှင်းဆိုပြီးတော့မြန်မာနိုင်ငံမှာအရင်နှုန်းကနေခဲ့ဘူးလေဆိုတာကိုစစ်ဆေးပေးတာသူတွေကိုပြန်လက်ခံဖို့အသင့်ပဲလို့စစ်တိုက်ပြောဆိုနေတယ်လို့យေတာထားပါတယ်။မြန်မာဆိုရရဲ့တရားဝင်စီးစီးရင်တွေအရရိုဟင်ဂျာဒုက္ခသည်အမျိုးသား168ယောက်နဲ့အမျိုးသမီးအယောက်290တို့ဒီနှစ်ထဲမှာမောင်တော်ကိုပြန်လာခဲ့ကြပြီးတော့ပြန်လည်လက်ခံရေးစခန်းတွေမှာစီးရင်သွင်းထားတယ်လို့ဆိုပါတယ်။နိုင်ငံသားစီစီရင်ကပ်ပြား NVC ကိုက်ဆောင်ထားသူတွေမှနိုင်ငံသားဖြစ်ခွင့်ရမယ့်အဆင့်ကိုဆက်သွားနိုင်မယ်လို့မြန်မာဆွေရကပြောဆိုနေတယ်လို့လည်းဆိုပါတယ်။ NVC ကပ်ကိုကင်ထားရင်လွတ်လပ်စွာသွားလာခွင့်ရှိမယ်လို့ဒေါက်တာဝင်းမြတ်အေးကပြောထားပေမယ့်လက်တွေ့မှာတော့ဒုက္ခသည်စခန်းအပြင်ကိုသွားလို့မရတဲ့အခြေအနေမှာပဲရှိနေတဲ့အကြောင်းရခိုင်ကော်မရှင်ဆိုင်ရာတန်အမတ် Miss Vanden SM ကိုကိုးကားပြီးတော့ရေးသားထားပါတယ်။ဒုက္ခသည်တွေမြန်မာဘက်ကိုအယုံကြည်မရှိတာကလည်းပြဿနာလို့ဆိုပါတယ်။ရိုဟင်ဂျာခေါင်းဆောင်တွေနဲ့ဒုက္ခသည်စခန်းတွေကလူတွေကိုနေရရင်းကိုပြောင်းရွှေ့ဖို့ဆုံးဖြတ်ချက်မချမီမှာမြန်မာနိုင်ငံဘက်ကခြေနေတွေကိုလာကြည့်ခွင့်ပေးပါဆိုပြီးတော့လေကုလသမဂ္ဂနဲ့တရုတ်တရမန်တွေရဲ့တောင်းဆိုချက်ကိုမြန်မာဘက်ကလက်မခံဘူးဆိုတာကိုထောက်ပြရေးသားထားတာကိုဖတ်ရပါတယ်ရှင်။
VOA American Tango Nasin Yara ဖြစ်ပါရယ်ခင်ဗျာအခုတော့ဒေါ်လာလတန်စီစဉ်ပို့ချပေးထားတဲ့ American Style EDM အသုံးအင်္ဂလိပ်စာသင်ခန်းစာကိုပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် EDM အသုံးကတော့
To get on someone's nerves
ဖြစ်ပါတယ်ဆလုံးပေါင်းကTO2 GET get to get got ခုခုကိုဖြစ်စေတာ ON on ကအပေါ်မှာ SOME ONE apostrophe S someone's ကလူတူတယောက်ရဲ့ NERVES nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ device ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်အယှက်ဖြစ်တဲ့ဆိုရင်ဒီလူလောက်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Cooper ပြီးတဲ့ဥမာကတော့
His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးကြီးနဲ့တချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်အယှက်ဖြစ်လိုက်တာဗျာရဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
စိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ?
To get on someone's nerves.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလတန်ရဲ့ American Style မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်။အခုဆက်လက်ပြီးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်။ American မှာအထက်တန်းအဆင့်အောင်မြင်ပြီးခဲ့တဲ့နောက် American စစ်သားဖြစ်ရွေးချယ်ခဲ့တဲ့မတ်မြတ်သက်စုဟာအသက်16နှစ်အရွယ်မှာ American ပြည်ထောင်စုကိုမလေးရှားနိုင်ငံကနေဒုက္ခသည်ကလေးငယ်တစ်ဦးဖြစ်မိခင်နဲ့အတူရောက်ရှိလာခဲ့တာဖြစ်ပါတယ်။မတ်မြတ်သက်စု။ဘာကြောင့် American စစ်သားတယောက်ဖြစ်ခံယူဖို့ဆုံးဖြတ်ခဲ့တာပါလဲ။စစ်တင်တန်းတက်နေတဲ့တမိငယ်လေးမတ်မြတ်သက်စုအကြောင်းဒီရောက်မျိုးမှာ NYPD ရဲဝန်ထမ်းဖြစ်တာဝန်ထမ်းဆောင်နေတဲ့မိခင်မလှလှဆန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမဆုမုံတင်ပြထားပါရခင်ဗျာ
'cause it only serves to make me more determined to achieve my final goal.
မလလာဆန်ကဒီမလေးရှားနိုင်ငံကနေပြီးတော့တဆင်အမေရိကန်ပြည်ထောင်စုကိုရောက်လာတော့မဲ့အချိန်မှာပေါ့နော်။တမီးလေးအတွက်ကိုကြိုတင်ပြင်ဆင်ခဲ့တဲ့ဟာတွေရှိတယ်။အထူးသဖြင့်ကတော့ပညာရေးနဲ့ပတ်သက်လို့ပေါ့နော်။ခုရောက်လာတဲ့အချိန်မှာမမျက်သက်စုဟာအသက်16နှစ်ပဲရှိသေးတဲ့ဆယ်ကျော်သက်တမီးလေးဆိုတော့သူ့အတွက်ပညာဆက်ပြီးတော့သင်နိုင်မှုပေါ့နော်။ဘလို့များအမဘက်ကနေပြီးတော့စူးစမ်းခဲ့ရတာရှိလဲ။နောက်ဒီမမျက်သက်စုအနေနဲ့ရောဒီကျောင်းနေပေါ့အထူးသဖြင့်နယူးယောက်ကစာသင်ကျောင်းနေမှာသူစာလိုက်ပြီးတော့သင်နိုင်မှုအတွက်သူ့ဘက်ကနေစူးစမ်းအထောက်ခဲ့ရတဲ့အနေအထားတစ်ခုကိုဒီအမမိခင်တယောက်နေနဲ့ရှင်းပြပေးပါနော
်ပထမဦးဆုံးအမကဒီမလေးမှာနေတော့ကတော့တမီးလေးကိုဒီ refugee တွေတက်လို့ရတဲ့ကျောင်းတစ်ခုပေါ့နော်အဲ့ဒီမှာတော့သူအင်္ဂလိပ်စာသင်ခဲ့ရတယ်ဆိုတော့အင်္ဂလိပ်စာအခြေခံလေးကတမီးလေးမှာရှိတယ်အဲ့တော့တမီးလေးကအထက်အလျောက်အင်္ဂလိပ်စာမှာအခြေခံရှိခဲ့တယ်အမတို့ဒီနယူးယောက်ဒီကွင်းစ်ကိုအမတို့ရောက်တဲ့အခါမှာအတိမိတ်ဆွေကအမတို့မရှိဘူးဘယ်ကနေဘလို့ခလေးကိုကျောင်းစားထားမလဲလဲအမကမသိဘူးမသိတော့အမက Department of Education အမသွားပြီးတော့ငါတို့ကတော့ဒီလိုလာတယ်ငါသမီးလေးကိုကျောင်းတက်ချင်တယ်ဆိုတော့အနောက်တိုင်းပြောတော့အမသမီးရဲ့အသက်ကကြီးသွားတယ်ပေါ့ပြောရမယ်အဲ့ဒါနဲ့ DOE ကနေပြီးတော့အမတို့ကိုမေးတယ်ဒီမလေးရှားမှာနေလို့ပဲအစ်ဒီကျောင်းတက်ခဲ့လေ certificate ပါလားဆိုတော့အမကမပါလာခဲ့ဘူးဟိုယူရမှလည်းအမမသိဘူးနောက်အဲ့ဒီကျောင်းကလည်းမပေးဘူးညီမရင်အဲ့တော့အမကို DOE ကနေပြီးတော့အမရဲ့ဒီအင်္ဂလိပ်စာနဲ့သက်ဆိုင်တဲ့ New Town High School ကိုဆွဲလိုက်တယ်။အဲ့ဒီမှာအမကတမီးက Grade 9ရနေစတက်ရတယ်။အဲ့ဒီမှာကျောင်းစာသွားအပ်တဲ့နေ့မှာတမီးလေးကိုသူတို့ကနေပြီးရေးဖြည်လေးဖြည်ခိုင်းတယ်။ပြီးရခါကျတော့အင်္ဂလိပ်စာ Novel ဖတ်ခိုင်းတယ်။တမီးလေးကဖတ်နိုင်တယ်။ဒါပေမဲ့သူအဲ့နာသူတို့ကနေပြီး Grade 9ရနေစတက်နေအဆင့်မီလေဆိုရင်တော့နေ့ကငါတို့ကဒီအတန်းခုံပေးမယ်လို့သူကတော့ပြောတယ်။ဒါပေမဲ့သူတို့အတန်းတော့မခုံပေးဘူး။ Grade 9ရနေပြီးတမီးလေးကစတက်ရတယ်။အဲ့တော့အမကလည်းတမီးလေးကိုအားပေးတယ်။အတမီးအသက်တော်နည်းနည်းကြီးကြီးသွားတယ်။ Grade 9အသက်ထက်နည်းကကြီးသွားတယ်ဆိုတော့ဒီအားမငယ်နဲ့ဒါနဲ့ basic ကနေစပြန်ပြီးတော့အားယူတယ်လို့သဘောထားဆိုတမီးလေးကိုအမစိတ်သက်ခွန်အားအမပေးပြီးတော့သူ Grade 9ကနေပြီးတော့ဒီ New Town High School မှာသူစတက်ရတယ်မြန်မာ။အဲ့တော့ Grade 10ရောက်တဲ့အခါမှာသူ့ကျောင်းကမေဂျာခွဲတယ်မြန်မာ။မေဂျာခွဲတဲ့အခါမှာတမီးလေးကိုဘယ်မေဂျာယူမလဲဆိုပြီးတော့နေတဲ့အခါမှာတမီးလေးရွေးဖြစ်လိုက်တာ Computer နဲ့second က business ကိုရွေးချယ်တယ်။သို့တော်လည်းပဲသူရွေးချယ်တဲ့ဘာသာရပ်နှစ်ခုမှာတစ်ခုစလုံးကိုသူကမရဘဲနဲ့သူ့ကိုရွေးချယ်လိုက်တဲ့ဘာသာရပ်က forensic science ဖြစ်နေတယ်။ forensic science ကပြောရရင်အမားတို့မှာလုံးဝ background knowledge အမားတို့လုံးဝမရှိဘူးတာမင်းနေရနှစ်ယောက်စလုံးမှာ။အဲ့နဲ့သူကတမီးတရားမရွေးချယ်တဲ့ဘာသာရပ်ကိုရပါမယ်နဲ့သူစူးစမ်းတယ်သူလေ့လာတဲ့အခါမှာသူကစိတ်ဝင်စားသွားတယ်ဒီ criminal justice နဲ့ပတ်သက်ပြီးတော့
okay အဲ့တော့အခုဆိုလို့ရှိရင်လည်းမမျက်သက်စုကဒီ American စစ်တပ်မှာဒီတာဝန်ထမ်းဆောင်နိုင်မှုသူသွားပြီးတော့မှဒီအခြေခံစစ်ပညာသင်တန်းသွားပြီးတက်နေရလို့သိရပါတယ်ဆိုတော့ဘာဖြစ်လို့စစ်သင်တန်းတက်ဖို့သူဆုံးဖြတ်ခဲ့တာလဲသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်လားနောက်ပြီးတော့ American စစ်တပ်မှာတာဝန်ထမ်းဆောင်မှုသူဘာကြောင့်ရွေးချယ်ပြစ်ခဲ့တာလဲသူ့ကိုယ်ပိုင်ဆုံးဖြတ်ချက်လားဒါမှမဟုတ်မိခင်ရဲ့ဒီရွေးချယ်ပေးမှုကြောင့်လားအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
် Break time မှာသူတို့ကြောင့်ဒီ recruiting တွေလာတယ်ပေါ့နော်ဒီ army နဲ့ပတ်သက်ပြီးတော့လာပြီးပြောတော့ तू อ่ะအဲ့ဒီမှာ तू စိတ်ဝင်စားတယ်ဆွဲကြိုးလေးကို तू อ่ะရတဲ့အခါမှာ तू ပြောတယ်ဟုတ်ပေါ့နော်အမေကြီးပေါ့ဟိုမင်းဒီအာမေလေးကိုဟိုသူ join တယ်ပေါ့နော်အဲ့တော့အမကသဘောမတူဘူးညီမရေပြောရရင်တော့လုံးဝအမအမင်းတယောက်တည်းရှိတာငါလုံးဝသဘောမတူဘူးမင်းကငါမခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တယောက်ရဲ့အတ္တပေါ့ तू อ่ะပြောတယ်မင်းကြီးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရဲ့ option ကြီးအများရှိတယ်ပေါ့ဗျာညာပေါ့ तू ပြောရှာတယ်အဲ့နဲ့အမပထမတစ်နှစ်မှာအမလုံးဝခွင့်မပြုခဲ့ဘူး grade 10မှာအမကတော့ဟိုပညာရေးဘက်အားလုံးစိုက်ပေါ့နော်ပညာရေးလုပ်ပေါ့ဒီစစ်တပ်ကနောက်မလုပ်နဲ့ပါစစ်ပညာဖြစ်တယ်ပြီးတော့ grade 11ရောက်တဲ့အခါကျတော့လည်းတခါသူတို့ကြောင်းလာပြီးတော့ recruiting တခါလာပြန်အောင်လာတဲ့အခါကျတော့သူကထပ်ပြောပြမိမိတို့ကြောင်းလာတယ်ဘာညာဆိုတော့အဲ့ဒီမှာသူကအမကိုတချိန်ထပ်ပြီးတောင်းဆိုတယ်တောင်းဆိုတဲ့အခါမှာကျတော့အဲ့ဒီမှာအမကလေးနဲ့ပြန်စဉ်းစားတယ်သမီးလေးကိုလည်းအမအငဲတန်းပေါ့နော်ဒီလိုမျိုးမိခင်အတ္တနဲ့လည်းအမတသက်လုံးအမထားလို့လည်းမဖြစ်ဘူးလေအဲ့တော့အမနေတော့ကဲသူ့ကိုခွင့်ပြုလိုက်တဲ့အခါမှာသူက grade 11မှာသူက list ပေးလိုက်တယ် list ပေးပြီးရဲ့အခါကျတော့သူက list ပေးပြီးရတယ်သူကသူ့ရဲ့ army ရဲ့ဥစ္စာကြတော့သူကအနည်းဆုံး high school ပြီးရမှာဆိုတော့သူက list ပေးလိုက်ပေးမယ်လေဒီ high school တက်နေစဉ်ကာလမှာသူကအများနဲ့ဒီ army ရဲ့ activities တွေအားလုံးကိုသူက keep in touch သူကအများနဲ့လုပ်တယ်ဥပမာ Saturday တိုင်းမှာသူက future soldier training ဆာရှိတယ် future soldiers training ကိုလည်းသူက အမြဲတမ်းသူသွားတယ် activity တွေသူလုပ်တယ်ပြီးတဲ့အခါကျတော့သူ step by step ပေါ့နော်သူ physical test တွေ medical examination တွေလုပ်တယ်ပြီးတဲ့အခါကျသူအုပ်တန်းတက်စာတွေပါသူတင်းဆိုတဲ့အဆင့်တွေပြီးသွားတဲ့အခါမှာအဲ့ high school graduation ပြီးပြီးတပတ်မှသူကပညာသင်တန်းအခြေခံပေါ့နော်စစ်ပညာသင်တန်းကိုသူဖောက်ကယ်လို့လိုင်းတာမှသူတွားတက်ရတယ်အခုတော့သူပြီးသွားပြီပေါ့ပြီးတဲ့အခါကျတော့သူဆာမွေးသူ့ကိုဖြေခိုင်းတဲ့အခါမှာသင်္ချာအနှက်ကောင်းတဲ့အတွက်ကြောင့်သူက logistic လုပ်ငန်းရှင်ကိုသူရတယ်သူရဲ့ယာတူက logistic specialist ယာတူအဖြစ်သူရရှိနေအောင်မှာဒီ logistic specialist တယောက်အဖြစ်ရက်တည်ဖို့အတွက်သူကအခုဒီ Virginia Hotley မှာသူဒီဒီပညာကိုသူဆက်သင်နေရယ်ပြီးတဲ့အခါကျရင်သူဒီ graduation ဒီတစ်ခါထပ်ပြီးမယ်ပေါ့နော်ထပ်ပြီးပြီးသွားပြီဆိုရင်သူဟာဒီ US ရဲ့အပြင် out တော့တခြား overseas ကိုသူဆီလွှတ်ချင်းခံရမယ်ပေါ့နော်အဲ့တော့ဘယ်နိုင်ငံကြမလဲတော့အမမသိသေးဘူး
ဟုတ်ကဲ့အဲ့တော့အဲ့ထဲထဲမှာကိုကိုတိုင်းကလည်းဒီ New York မြို့မှာရဲရရှိဖြစ်နေတာဝန်ထမ်းဆောင်နေတယ်နောက်သမီးငယ်လေးကလည်းခုဆိုရင် American စစ်သားတယောက်အနေနဲ့တာဝန်ထမ်းဆောင်မှုသူ့မှာဒီအသင့်အနေထားထိဖြစ်နေပြီပေါ့နော်ဆိုတော့ဒီ American ပြည်ထောင်စုကိုရွှေပြောင်းရောက်ရှိလာတဲ့သူတွေထဲမှာတချို့ကလေးငယ်တွေဒီမှာမွေးပြီးတော့ကြီးလာတဲ့ကလေးရှိတယ်မမျက်သက်စုဆိုလို့ရှိရင်တော့ဒီစတဂျော်သက်အရွယ်ကနေစပြီးသူကစူးစမ်းခဲ့ရတာဆိုတော့ဒီလိုမျိုးအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာမယ်မိသားစုတွေထဲမှာဒီလိုမျိုးဒီကိုယ့်ရဲ့ရင်သွေးသားသမီးတွေအတွက်ပေါ့နော်ဘဝအာမခံချက်ရှိဖို့နောက်ဒီအနာဂတ်ကောင်းမွန်မှုအတွက်မိဘတွေအနေနဲ့ဘလိုမျိုးအားပေးကူညီမှုတွေကိုဆောင်ရွက်သင့်တယ်လို့အမအနေနဲ့ပေါ့နော်အချင်းချင်းကိုပြန်ပြီးတော့ဒီအားပေးစကားပြောချင်တာဒီပြန်ပြီးတော့မျှဝေချင်တာရှိပါလဲရှင
်။အော်ပြောမယ်ဆိုတော့အများကြီးပေါ့ညီမရဲ့ပြောရရင်တော့လေဒီဟိုဥမာဆိုရင်အမသမီးလေးဆိုရင်ဒီနယူးယောက်မှာမွေးတာမဟုတ်ဘူး။အော်ရောက်ရောက်ချင်းသူ grade 9 ကနေစတက်ခဲ့ရတယ်တကယ်ချင်းအပေါင်းအသင်းတွေအကုန်လုံးဆိုတာလည်းသူ့လို refugee မဟုတ်ဘူးဒါပေမဲ့သမီးလေးဟာသမီးလေးကိုအမမလိန်ခံဘူးဟိုသူတို့တွေဆိုရင်သမီးလေးကိုအထူးဆန်းလို့ဖြစ်နေ refugee ဆိုတာသူတို့ဒီကျောင်းမှာရှိတဲ့ကလေးတွေက refugee ဆိုတဲ့ဥစ္စာကိုသူတို့လုံးဝမသိခဲ့ဘူးသမီးလေးကိုမြင်ပြီးတော့မှသာ refugee ရာဒါဆိုတာသူကသိတာဆရာမတွေကအစားပါဘူးဖေးမာတယ်ညီမပြောရရင်တော့သူတို့ဖေးမာပေးကြတယ်အဲ့တော့အမပြောချင်တာကတော့ဟိုမိခင်တိုင်းမိခင်တိုင်းပေါ့နော်ဟိုအဓိကတော့မိခင်လိုပဲအမကတော့တုံ့ကျင်တယ်ဘာလို့ဆိုတော့အမအဖေနေရာရောအမေနေရာတောင်းဝင်ယူရတဲ့အတယောက်နေနေရတော့သားသမီးကိုရင်အုပ်မကွာလဲအမထားစီချင်တယ်ပေါ့နော်အမအနေနဲ့ဆိုရင်အမအလုလုတယ်ဒါပေမဲ့ဥမာဆိုရင်အမဒီနိုင်ငံမှာရောက်တယ်အမ3-5ခုအမအလုကိုမလုဘူးသမီးလေးနဲ့လည်းအမအချင်းပြီးဖို့အတွက်အမရဲ့ကိုယ်ပိုင်အချင်းကိုလည်းအမထားတယ်ပြီးတဲ့အခါကျတော့သားသမီးအတွက်ကိုပေါ့နော်အမတို့ကဘာဖြစ်စီချင်တာလဲကိုဖြစ်ချင်တဲ့စန္ဒတစ်ခုရေတာသမီဖြစ်ချင်တဲ့စန္ဒရေတာသမီကိုလည်းအရင်လေးရအောင်မတာသမီဘာဖြစ်ချင်တာလဲအဲ့ဒီစန္ဒနှစ်ခုကိုအမတို့ကပေါင်းပြီးတော့ဗေဒန်းကိုရှောက်မလဲနောက်တစ်ခုကကြတော့တာသမီကိုအခြေခံကောင်းတစ်ခုဖြစ်ဖို့အတွက်အခြေခံကောင်းတစ်ခုတော့ဒီဖောင်ဒေးရှင်းကြကြလေးတော့အမတို့ကလုပ်ပေးတဲ့နေပေါ့နော်ဟိုမှာဆိုပညာရေးပေါ့ဟိုကမလာသေးဘူးဆိုရင်ဟိုတခြားနိုင်ငံမှာရှိနေတော့အမေရိကန်ကိုမလာသေးတဲ့ကာလမှာလေပညာရေးတစ်ခုခုကိုတော့အမကသိယူစေချင်တယ်တက်မြောက်စေချင်တယ်ဟိုထူးချုံမှုစရာမလိုဘူးဥမာဟိုအင်္ဂလိပ်စာနဲ့ပတ်သက်ရင်ကိုကိုတိုင်းလည်းလေ့လာဒီအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာတင်တယ်သားသမီးကိုလည်းအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာစေချင်တယ်အပြောကောအရေးရောအဖတ်ကောအကုန်လုံးကိုပေါ့နော်အကုန်လုံးအဲ့လိုမျိုးပြင်ဆင်ပြီးတော့ဟိုအမကတော့လာစေချင်တယ်လာတဲ့အခါမှာလည်းဒီမှာကြုံတွေ့ရမှာတော့အများကြီးရှိတယ်ဒါကတော့ကိုရဲ့မေယာဒေတာပေါ်မှာမူတည်ပြီးတော့အမားတို့ရင်ဆိုင်မှုတွေကတော့အများကြီးရှိတယ်စိန်ခေါ်မှုကကိုယ့်လူမျိုးအချင်းချင်းမှလည်းကိုယ့်ကိုစိန်ခေါ်တဲ့လူရှိတယ်။အဲ့ဒီဟာတွေအတွက်ကိုကိုကမိခင်တရားအနေနဲ့မမမမနဲ့စိတ်ဓာတ်ခိုင်မာဖို့လေလိုသလိုကိုကိုကိုလည်းရက်တည်နိုင်ရမယ်။သားသမီးရဲ့အရှိမှလည်းမမမမရက်တည်နိုင်တဲ့ခွန်အားနဲ့စိတ်ဓာတ်တော့ရှိစေချင်တာပေါ့နော် You can bend but never break me cause it only serves to make me
မြတ်မိကနာအတွက်မဆုမမေးမြန်းတင်ပြထားတာပါအခုတော့ဒေါကမျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
လူသားတွေရဲ့လူနေမှုဘဝကိုအကြီးအကျယ်ပြောင်းလဲစေခဲ့တဲ့ lithium ion battery တီထွင်သူသိပ္ပံပညာရှင်၃ဦးကို2019အတွက်ဓာတုဗေဒနိုဘယ်ဆုပေးအပ်လိုက်ပါတယ်ဒီသိပ္ပံပညာရှင်တွေရဲ့တီထွင်မှုဟာနိုဘယ်ဆုနဲ့ဘလောက်ထိုက်တန်လဲဆိုတော့ကိုဒေါက်တာပရိဒာတင်ကပြောပြပေးမှာပါ
ရာထူးပေတနိုဘယ်ဆုရတဲ့ဟာလစ်သီယမ်အိုင်ဆိုတဲ့ပေါ့နော်ပြန်အားသွင်းလို့ရတဲ့ဓာတ်ခဲတစ်မျိုးနဲ့ပတ်သက်ပြီးတော့မှနိုဘယ်ဆုရကြပါတယ်ဓာတ်ခဲအကြောင်းနည်းနည်းလေးပြောပြရင်ဘာကြောင့်သူတို့ထိုက်တိုက်တန်ရလဲဆိုတော့သိလာပါလိမ့်မယ်ဓာတ်ခဲက lead cell ပေါ့နော်ခဲနဲ့လုပ်တဲ့ကျွန်တော်တို့ကားထဲမှာသုံးတဲ့ lead acid battery နောက်ပြီး nickel cadmium niket battery နောက် nickel metal hydride နောက်အခုနောက်ဆုံးပေါ်က lithium ion ပြီးတော့ lithium polymer battery အမျိုးအစားပေါ့နော်သုံးလေးမျိုးလောက်ရှိပါတယ်
ဒီ battery တွေထဲမှာနောက်ဆုံးတီထွင်တဲ့ Nobel ဆုရတဲ့ lithium ion battery ကတော့အခုဆိုနာယောဂါရှင်တွေသုံးတဲ့နှကြက်သေးသေးလေးတွေကစားပြီးလျှက်စစ်စွန့်ရင်ထုတ်တဲ့စိတ်ဝင်ကြီးတွေအထိသုံးနေကြတာပါဒီလိုသုံးဝင်လာတဲ့ lithium ion battery ထုတ်နိုင်အောင်အဆင့်ဆင့်စ조사ခဲ့ကြတာဖြစ်ပါတယ
်ပထမအဦးဆုံးစတွင်ခဲ့တဲ့ဟာတော့ lead battery အဲ့ဒါတော့ဆက်ရှိရာစုကပြင်သစ်ယူပါပေတာပညာရှင်တဦးကထွင်ခဲ့ပါနောက်16ခုရာစုအစောပိုင်းလောက်ကြတဲ့အခါဆွီဒင်ကသိပ္ပံပညာရှင်တကူကနီကယ်ဆိုတဲ့ဓာတ်ထုနဲ့ကက်ဒမီယမ်ဆိုတဲ့ဓာတ်ထုကိုလျှက်လိုက်ရေထဲမှာထည့်ပြီးတော့နီကယ်ကက်ဒမီယမ်ကိုထွင်ခဲ့ပါတယ်အဲ့တော့ lead acid battery လောက်တော့မလေးဘူးပေါ်ပေါ်ပါပါနဲ့ပယ်နိုင်ပါတယ်ဒါပေမဲ့နီကယ်ကက်ဒမီယမ် battery ကဓာတ်အားကုန်အောင်သုံးပြီးမှပြန်အားသွင်းလို့ရတယ်အားပြန်ဖြည့်တဲ့နီကယ်ကက်ဒမီယမ်ရဲ့ပြဿနာပါလေဆိုလို့ရှိရင်ဒီမှာ elephant memory လို့ခေါ်ကြပါတယ်။ဆယ်ရာခိုင်နှုန်းပဲပြန်သုံးလို့ရတော့တယ်။ဒါအားအကြာကြီးတွင်းရတာကလည်း400လေးလေးသေးတယ်။ခဲ battery လောက်တော့မလေးတော့ဘူးပေါ့။အဲ့တော့နောက်ပိုင်းမှာ nickel metal hydride ဆိုတဲ့ဟာကို nickel ဆိုတဲ့ဓာတ်ထုတစ်မျိုးနဲ့ cadmium နဲ့အဲ့နှစ်ခုပေါင်းပြီးတော့ nickel metal hydride battery ထုတ်ပါတယ်။1980လောက်မှာစပြီးတော့ထွင်ခဲ့ပါတယ်။ nickel cadmium လို့ elephant memory မရှိတော့ဘူး။သွားပြီးပလတ်ထိုးထားလိုက်သူကတရားပြန်ပြေးတရားစလုံးကုန်အောင်သုံးလို့ရတယ်ပေါ့နော်အဲအဲ့ဆိုတော့ဒါအဆင့်ကိုတော်တော်မြင့်သွားပါပြီဓာတုပေရနိုဘယ်ဆုရတဲ့ဟာနဲ့ပတ်သက်လို့ကတော့ဒီလစ်သီယမ် ion ပေါ့နော်လစ်သီယမ်မဟုတ်ဘူးနော်လစ်သီယမ် ion လစ်သီယမ် ion battery တော့1980လောက်မှာစပြီးတော့ပြေးလာကြဒီထွင်ကြတာဖြစ်ပါတယ
်လျှက်စစ်စွမ်းအားကိုထုတ်ပေးဖို့အတွက် battery တွေဘယ်လိုအလုပ်လုပ်တယ်ဆိုတာကိုကြည့်ရအောင်ပါအဲ
့တော့လောလောပြောရရင်ဓာတုပေရဓာတ်ပြောင်းလဲမှုကနေလျှက်စစ်စီးတာကနေပြီးတော့မှဒီလျှက်စစ်တက်ရတာပါbattery ထဲမှာဓာတုပေရဓာတ်ပြောင်းလဲမှုရှိတယ်အဲဒါကြောင့်ဖြစ်တာလျှက်စစ်ကိုသွားဖမ်းပြီးတော့တင့်ထားလို့မရအောင်ဒါပေမဲ့ဓာတုပစ္စည်းတွေကိုလျှက်လိုက်အရေထဲမှာဓာတုစွမ်းအင်အဖြစ်တင့်ထားပြီးတော့လျှက်စစ်စွမ်းအင်ပြောင်းပြီးလို့ရတာဟာ battery ဓာတ်အိုးရဲ့အခြေခံသဘာဝပဲအမျိုးမတူဓာတ်သဘာဝမတူတဲ့ဓာတ်ထုနဲ့လုပ်ထားတဲ့အဖိုးတိုင်းဒါမဟုတ်လို့ရှိရင်အဖိုးပြားနဲ့အမတိုင်းနဲ့လျှက်စစ်စီးနိုင်တဲ့လျှက်လိုက်အရေထဲမှာပေါ့နော်အပြင်းနဲ့ဝါယာဂျိုးနဲ့မီးလုံးတစ်ခုနဲ့ဆက်တွေ့လိုက်ရင်မော်တာလေးတစ်ခုနဲ့ဆက်လိုက်လို့ကိုယ်တိုင်ကအီလက်ထရွန်တွေကလျှက်လိုက်အရေကိုဖြတ်ပြီးတော့အမတိုင်းစီးဆင်းတာလျှက်စစ်ထွက်လာတာပါပဲအပေါ်တိုင်းအမတိုင်းမှာရှိတဲ့ဓာတုပစ္စည်းတွေဓာတ်သဘာဝဓာတုပြောင်းလဲမှုကြောင့် oxide lead oxide လိုဟာမျိုးဖြစ်သွားတာနဲ့ဓာတ်ပြူမှုဆက်မဖြစ်နိုင်တော့အဲ့အခါကျတော့ဓာတ်ခဲအားမရှိတော့ဘူးဆိုတော့အဲ့ဒါကိုပြောတာပါအိမ်မှာလွယ်လွယ်လုပ်လို့ရတာရှိပါတယ်အာလူဒါမှမဟုတ်လို့ရှိရင်တံပြာတိကိုဒီဘက်ကတန်းချောင်းတစ်ချောင်းဒီဘက်ကတွတ်ချောင်းတစ်ချောင်းပေါ့နော်ဟိုဘက်ဒီဘက်မီးလုံးသေးသေးလေးနဲ့ကျိုးဆက်လိုက်လို့ရင်မီးမှိန်မှိန်လေးမြင်ရတယ်အဲ့ဒါ battery ရဲ့အခြေခံသဘောပဲပေါ့နော
်ဓာတုပေရ Nobel ဆုရခဲ့တဲ့သိပ္ပံပညာရှင်၃ဦးကတော့ New York Binghamton တက္ကသိုလ်က M Stanley Whittingham Texas တက္ကသိုလ်က John B. Goodenough နဲ့ Japan နိုင်ငံ Nagoya တက္ကသိုလ်က Akira Yoshino တို့ဖြစ်ပါတယ်ဒီဆုရှင်၃ဦးဘာရီတုတေသနလုတ်ခဲ့တာပါလေ
ဒီနေ့ Nobel ဆုရသူ3ဦးက1980လောက်ကစပြီးတော့သူတို့ lithium ion battery ကိုစ조사ခဲ့ရပါတယ်အဲ့တော့ nickel cadmium ပေါ့နော် niket battery ရော nickel metal hydride battery တို့စပေါ်တဲ့အချိန်မှာတိတ်လေးတဲ့အတွက် lithium ion battery ကိုစပြီးတော့သူတို့တီထွင်ဖို့စ조사တယ်အဲ့တော့1980လောက်ကဘာဖြစ်တယ်လဲဆိုတော့အဲ့အချိန်လုံးကတကဘာလုံးမှာ fossil fuel လို့ခေါ်တဲ့ကမ္ဘာမြေအောက်ကနေဖွင့်မရတဲ့ရေနံလောင်စာသဘာဝတန်းငွေစားပါမှုအဲ့အချိန်မှာတော်တော်ကိုပြဿနာစပေါ်တဲ့အချိန်အဲ့တော့ရေနံလိုသဘာဝရုပ်ကျွင်းရရတဲ့စွမ်းအင်ကိုသိပ္ပံပညာရှင်တွေကအစားထိုးဖို့စူးစမ်းနေစူးစမ်းနေတဲ့အထက်မှာအဲ့ပေါ်မော့ခ်ဝစ်တင်ဟမ်ကအဲ့ဒါစူးစမ်းနေနေအမှန်မထင်ဘဲနဲ့လျှက်စစ်စွမ်းအင်ကိုအများကြီးတူလောင်နိုင်တဲ့စွမ်းအင်တူလောင်မှုများတဲ့အဲ့တိုက်တီနီယမ်ဆัลဖိုက်နဲ့လစ်သီယမ် ion compound တက္ကသိုလ်တမျိုးစတွေ့တယ်တွေ့တဲ့အခါမှာဓာတ်ကိုဇောက်ချပြီးတော့စပြီးတော့သူတို့လေ့လာကြတာပေါ့နော်အဲ့မှာ lithium ion battery လုပ်နိုင်တယ်ဆိုတဲ့ဟာကိုစပြီးတွေ့ခဲ့တာပါနောက်ဆက်နှစ်လောက်ကြာတဲ့အခါကျတော့ပါမောက္ခ good enough က titanium sulfide အစား titanium dioxide နဲ့ lithium နဲ့ ကပို့ပြီးတော့တရားစစ်သုံးလောင်းနိုင်မယ်ဆိုပြီးတော့သူက theory နဲ့တွက်ပြပါတယ်အဲ့ဒါကိုကြည့်ပြီးတဲ့အခါကျ1985ခုနှစ်လောက်ကြမှာဒီဂျပန်နိုင်ငံကကုမ္ပဏီတစ်ခုကဒေါက်တာယိုရှိနိုကနေပထမဦးဆုံးလီသီယမ် ion battery ကိုအောင်မြင်စွာထုတ်ပြနိုင်တဲ့အတွက်ဒီပုဂ္ဂိုလ်သုံးဦးကိုရှင်းမြင်တာဖြစ်ပါတယ်အမှန်ဆိုလို့ရှိရင်ဒီလီသီယမ် ion battery နဲ့ပတ်သက်တဲ့ဟာကိုဓာတုဗေဒ Nobel ဆုပေးတင်တာကြားလာပြီ
1997မှာဇီးကွက်ထဲရောက်လာတဲ့ lithium ion battery ဟာပေါ်ပါပြီးအားသိပ်ကောင်းသလိုအားလည်းပြန်သွင်းလို့ရတဲ့အတွက်လက်ကင်ဖုန်းတွေ laptop တွေကနေလျှက်စစ်ကားထိနေရာတကာမှာတုံးနေကြတာပါဒါအပြင်ဒီ battery ကပြန်ပြည့်မြဲစွမ်းအင်တွေရှိကရတယ်စွမ်းအင်ပမာဏအတော်များများကိုလည်းပျောက်မသွားအောင်တင်ထားပေးနိုင်ပါတယ
်ဒီနောက်ဆုံးပေါ် lithium ion battery ဆိုလို့ရှိရင်အကြိမ်ပေါင်း4000 5000 လောက်အထိကိုဓာတ်အားပြန်သွင်းလို့ရပါတယ်တို့ရဲ့အထက်မှာရှိတဲ့ဓာတုပစ္စည်းတွေလုံးဝမပြောင်းလဲသွားဒီအထိပေါ့နော်အကျိန်4000 5000ဆိုလို့ရှိရင်အများကြီးတုံးလို့ရတော့ပြီခုနောက်ဆုံးပေါ် Tesla ပေါ့နော်ကားတစ်ခုလုံးကိုလျှက်စစ်နဲ့မောင်းတဲ့ electric vehicle ကားဆိုလို့ရှိရင်နောက်ပိုင်း lithium ion battery ကိုတုံးပါပြီအများကြီးထုတ်နိုင်ပြီဆိုလို့ရှိရင်တော့လျှက်စစ်ကားရဲ့ကားစေးကတအားကျလာပါဒါဆိုလို့ရှိရင်နောက်ဆုံးဓာတ်စီမတုံးဘဲနဲ့လျှက်စစ်ပြန် charge လုပ်ပြီးတော့တုံးတဲ့ကားတွေအများကြီးပေါ်လာပါလိမ့်မယ်ဒီဆိုင်ရအကာတာစခန်းမှာလေကဘာအပြင်ပဲမိုင်း200လောက်ရောက်သွားပြီကဘာကိုပတ်နေတဲ့ဟာမိနစ်90ကြာလို့ရှိရင်တပတ်ပတ်တယ်ဒါပေမဲ့မိနစ်90ကြာလို့တပတ်ပတ်နေတဲ့အချိန်မှာအကာတာစခန်းနဲ့နေကြာကိုကဘာရောက်သွားတယ်မိနစ်30လောက်ကပေါင်နေတဲ့နေရာပေါ့နော်အဲ့ဒီအချိန်ကြာလို့ရှိရင်ဘက်ထရီတွေကိုတုံးရပါတယ်ရင်းတော့နီကယ်ကက်ဒမီယမ်တို့ iron battery တွေဆိုလာပြားတွေကနေပြီးတော့အဲ့ဒီ battery ကိုတုံးတယ်အခုမနစ်ကစပြီး lithium iron battery ကိုစပြီးတော့တုံးပါပြီ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံတော့ပြန်မယ
်။ဒေါက်ကမြူတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်။အခုစနေနေ့မနက်ပိုင်းထုတ်လွှင့်ပေးတဲ့တနာရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းတူမီတာ16 19နဲ့41တူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ခင်ဗျာ
။စီးရီးယားနိုင်ငံရှေ့ပိုင်းကနေအမေရိကန်တပ်ဖွဲ့ဝင်အများစုကိုရုပ်သွင်းနေပြီဖြစ်ပေမဲ့လည်းရေနံတွင်းတွင်နဲ့ရေနံလုပ်ငန်းနေရာတွေကို IS ဆွေးရောဝါရီဖွဲ့ရန်ကနေကာကွယ်ဖို့တပ်ဖွဲ့ဝင်အင်အားတိုးမြင့်မယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေရတဲ့ဒီစီတပိုင်းဖြစ်အမေရိကန်တာဝန်ရှိသူ3ဦးလာရောက်ထွက်ဆိုဖို့အောက်ထုတော်ဒီမိုကရက်တွေကဆင့်ခေါ်လိုက်ပါတယ်။နိုင်ငံရေးဝန်ကြီးမိုက်ကွန်ပီယိုရဲ့အဓိကလက်ထောက်တူဖြစ်သူ Irish Blackpool သမ္မတအင်ဂျီလိုစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ရေးရာယုံကတာဝန်ရှိသူနှစ်ဦးဖြစ်တဲ့ယာယီညွှန်ကြားရေးမှု Russell Vought နဲ့အမျိုးသားလူမျိုးရေးအစီအစဉ်ဆိုင်ရာတွဲဖက်ညွှန်ကြားရေးမှု Michael Duffy တို့လာထွက်ဆိုဖို့စုံစမ်းစစ်ဆေးမှုကိုဦးဆောင်လုပ်နေတဲ့အောက်ထုတော်ကော်မတီတွေကဆင့်ခေါ်လိုက်တာပါဒီစုံစမ်းစစ်ဆေးမှုမှာအစိုးရဖွဲ့လက်ရှိတာဝန်ရှိသူတွေနဲ့တာဝန်ရှိသူဟောင်းတွေထွက်ဆိုတာကို Trump အစိုးရကပိတ်ပင်ထားပါတယ်အဖွဲ့ဝင်17နိုင်ငံပါဥရောပသမဂ္ဂ EU တွေကနေပြည်ထောင်ငံနှုတ်ထွက်ရမယ်နောက်ဆုံးသတ်မှတ်ထားတဲ့ရက်ကိုထပ်တိုးပေးဖို့ပြည်ထောင်ငံပန်ကြားရကိုသဘောတူလိုက်ပြီဖြစ်ပေမဲ့ဘလောက်ကြာကြာရက်ထပ်တိုးပေးမယ်ဆိုတဲ့ပုံမှာတော့မဆုံးဖြတ်ကြရသေးပါဘူး Brexit နောက်ဆုံးသတ်မှတ်ရဲ့အောက်တိုဘာလ31ရက်နေ့ရောက်ဖို့သတင်းတစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲ EU ဖွဲ့ဝင်နိုင်ငံတွေတွေ့ဆုံဆွေးနွေးပြီးတော့အခုလိုသဘောတူလိုက်ကြတာပါတရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးဆိုင်ရာပြည်ပြည့်စုံတဲ့သဘောတူညီချက်တစ်ခုရဖို့လက်ရှိဆွေးနွေးနေတာမှာတိုးတက်မှုရထားပြီလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေကတောက်ကြနေမှာပြောပါတယ်တဘောတူညီချက်ရဲ့ကဏ္ဍတချို့ကိုနှစ်ဖက်အချောတက်လူနေပြီလို့အမေရိကန်ကုန်သွယ်ရေးကုစလဲအဖွဲ့ရုံးရဲ့ထုတ်ပြန်ချက်တခုမှပြောထားပါဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇိုင်နပ်အဗဒရာမန်ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရဲမင်းထောင်းပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုက်ဒိုမီတာ second လိုက်ဒိုမီတာ second နဲ့လိုက်ဒိုမီတာ25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ပါစေခင်ဗျာ
This program has come to you from the Voice of America, Washington.